Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2019ခုနှစ်အောက်တိုဘာလ30ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်လေးကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအစီအစဉ်တင်ဆက်သူအဖြစ်တာဝန်ယူသွားပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်မှာနိုင်ငံရေးဌာနကယူကရိန်းရဲ့ကျွမ်းကျင်သူတွေဒီကနေ့ထွက်ဆိုကြမှာဖြစ်ပါတယ်စီးပွားနိုင်ငံရှေ့မြောက်ဒေသမှာတောက်ကြံတွေကဆက်လို့ရုရှားနဲ့တူရကီနှစ်နိုင်ငံပူးတွဲခင်းလက်မဲ့စစ်ဆေးနေစတင်မဲ့အကြောင်းတူရကီသမ္မတကဒီကနေ့ပဲကြေညာလိုက်ပါတယ်ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့တူကြေညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းနေပြီးမှနားဆင်ရမယ့်သတင်းလွှာမှာတော့ယတိတောင်မှာမြန်မာတပ်မတော်နဲ့အေးရခိုင်လက်နက်ကိုင်အဖွဲ့တို့ကြားမှာတိုက်ပွဲပြင်းထန်ပြီးတော့အရက်သားတွေထိခိုက်မှုရှိနေတဲ့အကြောင်
းကလေးမလေးတယောက်ဟို17နှစ်အရွယ်လေသူတို့ကဟိုဇာတိကတော့အမျက်တောင်ကအခုသူတို့ကဟိုမောင်းကြည့်ရမှာပေါ့ဒီကြောက်စိတ
်ဒေတာရင်းအကူအညီပေးရေးအဖွဲ့ဝင်တူပြောသွားတာပါဒီအကြောင်းပြည်စုံကတော့နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ဒီသတင်းလွှာနဲ့အတူ21ရာစုပင်လုံးပြင်းမြောက်ရေးတက်မရော်ဘက်ကငင်းငယ်ရေးလုပ်ငန်းရှင်တွေကိုဆက်ပြီးတော့ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းတောင်တူမျိုးဆက်တန်ကျဲအဖွဲ့ဝင်9ဦးကိုမယန်းကုန်းမြို့နယ်တရားရုံးကဒီကနေ့ပြစ်ဒဏ်ချမှတ်လိုက်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုထုတ်လွှင့်ပေးသွားပါမယ်။သတင်းပတ်ဆင်ကဏ္ဍတွေမှာတော့လူလူနဲ့ချမ်းမာရေးကဏ္ဍမြန်မာရေးသုံးသက်ချက်အစီအစဉ်အပြင်တပတ်တွင်းအားကစားသတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့ညပိုင်းတွေ့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်မှာနိုင်ငံရေးဌာနကယူကရိန်းရဲ့ကျွမ်းကျင်သူတွေဒီကနေ့ထွက်ဆိုဖို့စီစဉ်ထားပါတယ်။သမ္မတထရန့်ကနိုင်ငံရေးပြန်ပြက်တွေပေါ်စုံစမ်းပေးဖို့ယူကရိန်းကိုတောင်းဆိုခဲ့တဲ့ပေါ်အလွန်အမင်းစိုးရိမ်နေတဲ့အတွက်အထက်တာဝန်ရှိသူတွေကိုအသိပေးကြောင်းကြားခဲ့တဲ့အကြောင်းအင်ဂျီရောအမျိုးသားလုံခြုံရေးဝန်နဲ့အမေရိကန်စစ်ရာရှိသူကလွှတ်တော်ကြားနာပွဲမှာထွက်ဆိုပြီးနောက်တည့်မှာပဲနိုင်ငံရေးဌာနတာဝန်ရှိသူတွေကိုကြားနာဆစ်ဆင်မှာပါ။ဇူလိုင်လ25ရက်နေ့မှာတော့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီနဲ့သမ္မတထရန့်တို့တယ်လီဖုန်းဆက်စကားပြောတဲ့အချိန်မှာကိုရန်ရှိနေခဲ့တဲ့အကြောင်းလဲဒုတိယပုံမူကြီးအလက်ဇန်ဒါဗင်မန်ကကြားနာပွဲအတွင်းအောက်လွှတ်တော်ကော်မတီဝင်တွေကိုပြောဆိုခဲ့ပါတယ်တယ်လီဖုန်းစကားပြောချိန်မှာအမေရိကန်နိုင်ငံသားတစ်ယောက်ကိုစုံစမ်းမှုပြပအစိုးရတစ်ခုကိုတောင်းဆိုတာမသင့်တော်ဘူးလို့ယူဆခဲ့တယ်လို့ယူကရိန်းနိုင်ငံကိုအမေရိကန်ကအားပေးကူညီနေတဲ့ကိစ္စတွေမှာရှုပ်ထွေးမှုတွေဖြစ်လာမှာကိုစိုးရိမ်မိခဲ့တဲ့အကြောင်းလဲထွက်ဆိုခဲ့တာပါပြခဲ့တဲ့2016အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီအတွက်ယူကရိန်းကကြားဝင်ကူညီခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်နဲ့ဒုသမ္မတဟောင်းလည်းဖြစ်ဒီမိုကရက်ပါတီသမ္မတလောင်းဖြစ်ရှင်ပြန်သူတွေနဲ့ရှည်ရန်ရောက်နေတဲ့ဂျိုးဘိုင်ဒန်နဲ့ယူကရိန်းတန်းဝင်ကုမ္ပဏီတစ်ခုအတွက်အလွတ်လုပ်ပေးနေတဲ့တားဖြစ်သူတို့ကိုအဂတိလိုက်စားမှုဆွဆွဲချက်နဲ့စုံစမ်းမှုယူကရိန်းသမ္မတနဲ့တယ်လီဖုန်းဆက်တဲ့အချိန်မှာသမ္မတထရန့်ကပြောခဲ့တဲ့အတွက်အရေးယူနိုင်ရေးအတိုက်ခံဒီမိုကရက်တီကကြိုးပမ်းလာကြတာလည်းဖြစ်ပါတယ်
ပထမကမ္ဘာစစ်ပွဲအတွင်းတူရကီအော်တိုမန်တပ်တွေအာမေးနီးယားလူမျိုးတွေပေါ်တပ်ဖြတ်မှုဟာလူမျိုးတုံးတပ်ဖြတ်မှုမြောက်တယ်လို့အတိအမှတ်ပြုတဲ့ဥပဒေချမ်းကိုအမေရိကန်အောက်လွှတ်တော်ကအတည်ပြုခဲ့တဲ့အပေါ်တူရကီကဒီကနေ့ကန့်ကွက်လိုက်ပါတယ်။ဥပဒေချမ်းကိုအောက်လွှတ်တော်မှာအင်္ဂါနေ့ကအတည်ပြုခဲ့ပြီးတဲ့နောက်မှာတူရကီဆိုင်ရာအမေရိကန်တပ်အမတ်ကြီးကိုဆင့်ခေါ်ကြောင်းတူရကီနိုင်ငံသားရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်။အောက်လွှတ်တော်နိုင်ငံသားရေးကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်အယ်လီယက်အန်ဂယ်နဲ့အထက်လွှတ်တော်ရီပပ်ဘလီကန်အမတ်Michael McAuldo ဘူးတွဲတင်သွင်းတဲ့ဥပဒေချမ်းထဲမှာဆီးရီးယားမြောက်ပိုင်းကိုဝင်ရောက်တိုက်ခိုက်ဖို့ဆုံးဖြတ်တဲ့တူရကီအကြီးအကဲတာဝန်ရှိသူတွေကလူမျိုးတွေအပေါ်လူခွေးရေးချောက်ဖောက်တဲ့တာဝန်ရှိသူတွေကိုအရေးယူဖို့လဲပါဝင်ပါတယ်။ဒီဥပဒေချမ်းကိုအောက်လွှတ်တော်မှာထောက်ခံမဲ403မဲကန့်ကွက်မဲ16မဲနဲ့အတည်ပြုခဲ့တာပါ။ဒီဥပဒေချမ်းဟာနေတိုးမဟာမိတ်နိုင်ငံအချင်းချင်းအပေါ်ထားတဲ့သဘောထားနဲ့ကွဲလွဲနေတယ်လို့တူရကီနိုင်ငံသားရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်အမေရိကန်လွှတ်တော်အမတ်တွေဟာအကြမ်းဖက်သမားတွေကိုမဆင်မချင်အတိအမှတ်ပြုနေတယ်လို့လဲဆွဆွဲပါတယ်။ဆီးရီးယားကကလူမျိုးတွေနဲ့မဟာမိတ်ဖြစ်နေတဲ့တူရကီတပ်တွေကိုတူရကီကခွဲထွက်ရေးတပုံအကြမ်းဖက်သမားတွေဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။ PACD ဆိုတဲ့ဥပဒေချမ်းကတူရကီအပေါ်လက်နက်ရောင်းချမှုကန့်သတ်မှာဖြစ်တယ်လို့စစ်ရေးကဏ္ဍနဲ့ဆက်ဆက်နေတဲ့တူရကီဗန္ဒားရေးလုပ်ငန်းတွေအပေါ်အရေးယူမှာဖြစ်ပါတယ်။ဒါအပြင်သမရရီဂျက်ပတာရဲ့အာဒိုဝန်ရဲ့ငွေကြေးပိုင်ဆိုင်မှုတွေကိုလွှတ်တော်ကိုအစီရင်ခံဖို့လဲပါဝင်ပါတယ်။ပထမကမ္ဘာစစ်ပွဲကာလကအာမေးနီးယားလူမျိုးသိမ်းတဲ့ချီကိုအော်တိုမန်တပ်တွေအစုလိုက်အပြုံလိုက်တပ်ဖြတ်မှုဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့အတိအမှတ်ပြုတတ်မှတ်ဖို့အမေရိကန်အောက်လွှတ်တော်မှဆယ်စုနှစ်အတွင်းမှာပထမဆုံးဆောင်ရွက်မှုဖြစ်ပါတယ်
။စီးရဲနိုင်ငံရှေ့မြောက်ဘက်ဒေသမှာတောက်ကြံတွေကဆက်လို့ရုရှားနဲ့တူရကီနှစ်နိုင်ငံကြားသဘောတူညီချက်အရပူးတွဲခင်းလက်မဲ့စီစဉ်နေစတင်မဲ့အကြောင်းတူရကီသမ္မတရီချစ်တိုင်အာရိုဝန်ကဒီနေ့ပဲကြေညာလိုက်ပါတယ်။ ညီမပူတွဲခိလဲမဲ့စီစဉ်နေတောက်ကြနေစတင်မဲ့အကြောင်းကိုတော့တူကီသမ္မတကနိုင်ငံတော်ကိုပြောကြားတဲ့ရုံးပြည်နယ်ညာမင်းကောမှာထည့်သွင်းပြောဆိုလိုက်တာပါဒီသားတွေမှာရှိနေတဲ့ကတ်တပ်ဖွဲ့တွေပြီးခဲ့တဲ့အင်္ဂါနေ့မှာနောက်ဆုံးထပ်ဆုတ်ခွာပေးဖို့လေးရအချင်းပေးခဲ့ပြီးနောက်မှာပဲတူကီနဲ့ရုရှားတို့သဘောတူခဲ့ကြတာလည်းဖြစ်ပါတယ်နယ်မြေပိုင်းခြားထိန်းချုပ်ဖို့လည်းပါဝင်တဲ့သဘောတူညီချက်ကိုတော့တူကီနဲ့ရုရှားခေါင်းဆောင်တွေရုရှားနိုင်ငံပင်လယ်နဲ့အပန်းဖြေစစ်ကဲမျိုးဖြစ်တဲ့ဆူချီမှာပြီးခဲ့တဲ့သတင်းပတ်ထည်ဆွေးနွေးရရှိခဲ့ကြတာပါစီရီးယားနိုင်ငံကထောင်နဲ့ချီတဲ့ကတ်တပ်ဖွဲ့တွေအားလုံးဒေသရင်းကဆုတ်ခွာသွားပြီးဖြစ်ကြောင်းလည်းရုရှားကာဝေးဝန်ကြီးဌာနကအင်္ဂါနေ့တုန်းကအတည်ပြုထားပါတယ်တူကီသမ္မတကတော့တပ်တွေအပြည့်အဝဆုတ်ခွာမသွားသေးတဲ့သတင်းတွေရရှိထားတဲ့အကြောင်းပြောဆိုခဲ့တာပါစီရီးယားနိုင်ငံအရှေ့မြောက်ဘက်ဒေသကမြေပြင်အခြေအနေအရတူရကီကလိုအပ်တဲ့တုံ့ပြန်မှုတွေလှုံ့ဆော်သွားမှာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်ကတ်တပ်ဖွဲ့တွေဆုတ်ခွာဖို့သဘောတူညီမှုရရှိခဲ့ပြီးတဲ့နောက်တူရကီကထိုးစစ်တွေရလိုက်ပြီးမဲ့ဒေသတွင်းမှာကတ်တပ်ဖွဲ့တွေရှိနေဦးမယ်ဓမ္မမော်ရင်လည်းတူရကီတပ်ဖွဲ့တွေတက်ခက်ခံရတယ်ဆိုရင်တော့စစ်စင်ရေးလုပ်ခွင့်ရှိတဲ့အကြောင်းလည်းသတိပေးပြောဆိုထားပါတယ်
အဲဆက်သွေးကြခေါင်းဆောင်အဘူဘာကာအယ်ဘက်ဒါဒီပုံခိုးတဲ့နေရာကိုအမေရိကန်ထူးတပ်ဖွဲ့တွေတရှိဝင်ရောက်စီးနင်းနိုင်အောင်လို့သတင်းပေးခဲ့သူအနေနဲ့ဒေါ်လာ25သန်းစုကြေးရဖို့ရှိတယ်လို့ဝါရှင်တန်ပို့သတင်းစာကြီးထဲမှာဒီကနေ့ဖော်ပြခဲ့ပါတယ်အဲ့ဒီသတင်းပေးသူဟာ IS စစ်သွေးကြခေါင်းဆောင်ရဲ့လှုပ်ရှားမှုတွေကိုထဲထဲဝဝင်သတင်းပေးခဲ့တဲ့အပြင်အယ်ဘက်ဒါဒီစီးရီးယားနိုင်ငံထဲမှာပုံခိုးနိုင်အောင်သာမကနောက်ဆုံးပုံအောင်ခဲ့တဲ့နေရာဆောက်လုပ်တာတွေကိုပါကူညီကြီးကြပ်ခဲ့သူဖြစ်တယ်လို့သတင်းစာထဲမှာရေးသားထားပါတယ်အယ်ဘက်ဒါဒီလှုပ်ရှားမှုတွေဒါမှမဟုတ်နောက်ဆုံးသူပုံးခိုးတဲ့နေရာမှာဘယ်နားမှာဘယ်အခန်းရှိတယ်ဆိုတာအထီးအသေးအချာသိရှိသတင်းပေးခဲ့တယ်လို့ဆိုပါတယ်ဆူနီအာရဗ်တယောက်လို့တာဝန်ရှိသူတယောက်ကဖော်ပြပြောဆိုတဲ့အဲ့ဒီအတွင်းသတင်းပေးဟာသူ့ရဲ့မိသားစုဝင်တယောက် IS တွေလက်ချက်နဲ့တေဆုံးခဲ့ပြီးတဲ့နောက်မှာကတ်တပ်ဖွဲ့ဝင်တွေကိုဆက်သွယ်သတင်းပေးခဲ့တာဖြစ်ပါတယ်အယ်ဘက်ဒါဒီပုံးခိုးနေတဲ့နေရာကိုအမေရိကန်ထူးတပ်ဖွဲ့တွေစနေနေ့ညတုန်းကရဟတ်ရင်တွေနဲ့ဝင်ရောက်စီးနင်းခဲ့တာပါထွက်ပေါက်မရှိတဲ့မြေအောက်လှိုင်ကိုတခုတည်းထွက်ပြေးခဲ့တဲ့စစ်သွေးကြခေါင်းဆောင်ကသူ့ကိုယ်သူအသေးခံဘုံးဖောက်ခွဲခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်အမေရိကန်ထူးတပ်ဖွဲ့တွေဝင်စီးတဲ့အချိန်တုန်းကအဲ့ဒီသတင်းပေးသူဟာအဲ့ဒီနေရာမှာရှိနေပြီးနောက်နှစ်ရက်အကြာမှသူ့မိသားစုနဲ့အတူအဲ့ဒီကနေထွက်သွားခဲ့တယ်လို့လည်းဝါရှင်တန်ပို့ရဲ့သတင်းစာထဲမှာဖော်ပြပါတယ်အယ်ဘက်ဒါဒီအကြောင်းသတင်းပေးနိုင်သူကိုဒေါ်လာ25သန်းပေးမယ်လို့အမေရိကန်အစိုးရကစူဂျေးထုတ်ထားတဲ့အတွက်အမည်မဖော်တဲ့အဲ့ဒီသတင်းပေးသူအနေနဲ့ဒီစူဂျေးအလုံးဒါမှမဟုတ်တချို့ကိုရရှိမှာဖြစ်တယ်လို့သတင်းစာထဲမှာဖော်ပြပါရရှင
် VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965ไมโครมีเตอร์32กิโลเฮิรตซ์9300ไมโครมีเตอร์57กิโลเฮิรตซ์5885โดยเช่นสนิทตนเองเนี่ยมาไมโครมีเตอร์190กิโลเฮิรตซ์1905นี่ก็ทุ่งเลยไปได้เลยရှင
်ยูอเมริกันเนี่ยမြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုံးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံပါဝင်၈တောင်အရှာနိုင်ငံများတင်အာဆီယံနဲ့အရှေ့အာရှထိပ်သီးညီလာခံနေ၈သတင်းပတ်တဲ့ထိုင်းနိုင်ငံမှာကျင်းပတဲ့အခါအမေရိကန်ကအစိမ့်နိုင်ကိုယ်စားဖွဲ့ကသာဆီလုပ်ဖို့စီစဉ်ထားပါတယ်ထိပ်သီးစည်းဝေးတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်မကြာသေးရင်ကမှခန့်လိုက်တဲ့အမျိုးသားလူညွန့်ရေးချန်ပီယံရှိရောဘတ်စီအိုဘရိုင်နဲ့ကုသရေးဝန်ကြီးဝေဘာရော့စ်တိုကိုဆီလုပ်မှာဖြစ်ကြောင်းမနေ့တုန်းကပဲအင်ဂျီရောကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါအစီအစဉ်နိုင်ငံရဲ့နှစ်ပတ်လည်ထိပ်သီးညီလာခံနဲ့အရှေ့အာရှထိပ်သီးစည်းဝေးတွေကိုတော့အသင်းဝင်နိုင်ငံတွေအပြင်အမေရိကန်တရုတ်ရုရှားဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကအစိမ့်မြင့်ခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပြီးတည်ထောင်တွဲဆုံမဲ့အစီအစဉ်တွေလည်းပါဝင်မှာဖြစ်ပါတယ်။ဒါမှမဟုတ်အမေရိကန်ကတော့သမ္မတထရန့်ကိုစားအမျိုးသားလူညွန့်ရေးချန်ပီယံရှိအိုဘရိုင်တက်ရောက်မှာဖြစ်ပြီးကွန်ဒိုရီးကိုစလေဖွဲ့ဦးဆောင်မဲ့ကုသရေးဝန်ကြီးရော့စ်ကတော့နိုဝင်ဘာ3ရက်နေ့ကနေ6ရက်နေ့ထိထိုင်းနိုင်ငံမှာရှိနေမှာဖြစ်ပြီးတင်းလာနေမှာကျင်းပမယ် Indo-Pacific CIA Forum ကိုတက်ရောက်မှာပါပြီးခဲ့တဲ့နှစ်ထိပ်သီးညီလာခံတွေကိုတော့အမေရိကန်ကဒုသမ္မတ Mike Pence တက်ရောက်ခဲ့တယ်လို့2019ခုနှစ်တုန်းကထိပ်သီးညီလာခံကိုတော့သမ္မတ Trump ကိုလည်းတက်ရောက်ခဲ့ဦးပါတယ်ဒီနေ့ထိပ်သီးစည်းဝေးတွေကိုတော့တရုတ်နိုင်ငံကဝန်ကြီးချုပ်လီကက်ချင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့လည်းတက်ရောက်ကြမှာပါမြန်မာနိုင်ငံကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်ထိပ်သီးညီလာခံနေနဲ့ဆက်ဆက်စည်းဝေးတွေအတွင်းမြန်မာနိုင်ငံရခိုင်ပြည်နယ်အခြေတဲ့တောင်တရုတ်ပင်လယ်ကနယ်မြေပိုင်ဆိုင်မှုအတွေ့အငင်းပွားမှုပြဿနာနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးစတဲ့ဒေသရင်းပြဿနာတွေနဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေမှာပူးပေါင်းဆောင်ရွက်ကိစ္စတွေကိုဆွေးနွေးပြကြလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်
ဗြိတိန်နိုင်ငံမှာဒီဇင်ဘာ12ရက်ကျရင်ထွေထွေရွေးကောက်ပွဲကျင်းပဖို့အောက်လွှတ်တော်ကအတည်ပြုခဲ့ပြီးတဲ့နောက်မှာနိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးဖို့ပြင်ဆင်နေကြပါပြီ။ရွေးကောက်ပွဲတွေကိုအချိန်ဆော်ပြီးခရစ်မတ်ပွဲတော်မတိုင်ခင်ကျင်းပဖို့အဆိုကိုအောက်လွှတ်တော်မှအင်္ဂါနေ့ကမဲအများစုနဲ့အတည်ပြုခဲ့တာပါ။ အထက်လွှတ်တော်မှဒီအဆိုကိုဒီကနေ့ဆွေးနွေးဖို့ရှိပေမဲ့ကန့်ကွက်မဲ့ပုံမရှိပါဘူးအထက်လွှတ်တော်အတည်ပြုချက်ရပြီးဗရင်မာကြီးရဲ့ခွင့်ပြုချက်ရရင်တော့လာမယ့်ဗုဒ္ဓဟူးနေ့ကုန်ချိန်မှာလွှတ်တော်ကိုဖျက်သိမ်းမှာဖြစ်ပါတယ်EU ဥရောပသမဂ္ဂတွေကလည်းဗြိတိန်နိုင်ငံနှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်တွေနဲ့ပတ်သက်လို့ရှေမတိုးနောက်မဆုတ်ဖြစ်နေတဲ့အခြေအနေတွေကိုရှောင်ရှားဖို့ရွေးကောက်ပွဲကျင်းပမယ့်အပေါ်မှာပြည်သူတော်များများကလည်းကြိုဆိုကြပါတယ်။ EU နဲ့ဝန်ကြီးချုပ်ဂျွန်ဆန်အစိုးရကြားရရှိထားတဲ့သဘောတူညီချက်တွေကိုဗြိတိန်ပါလီမန်မှာအတိမပြုတ်နိုင်တာကြောင့်ရွေးကောက်ပွဲဆော့ပြီးကျင်းပဖို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကအဆိုပြုခဲ့တာပါ။ရွေးကောက်ပွဲစည်းရုံးမဲဆွယ်မှုတွေကိုရှေ့တစ်ပတ်လွှတ်တော်ဖျက်သိမ်းပြီးမှတရားဝင်စတင်မှာဖြစ်ပေမဲ့အဓိကပါတီကြီးတွေကတော့စည်းရုံးမဲဆွယ်မှုတွေလုပ်ဖို့ဆိုင်းပြင်းနေကြပါပြီ။ရွေးကောက်ပွဲမှာသူ့ရဲ့ Conservative Party ကအများစုအနိုင်ရပြီး EU နဲ့ရထားတဲ့သဘောတူညီမှုတွေကိုပါလီမန်မှာအတည်ပြုနိုင်မယ်လို့ဝန်ကြီးချုပ်ကမျှော်လင့်နေပါတယ်။အတိုက်ခံ Labour Party ခေါင်းဆောင် Jeremy Corbyn ကလည်းနိုင်ငံကိုအသွင်ပြောင်းဖို့မျိုးဆက်တစ်ခုမှတခါသာရတဲ့အခွင့်အရေးဖြစ်တယ်လို့ပြောကြားထားပါတယ်။ EU ရဲကဗြိတိန်နှုတ်ထွက်တာကိုဆန့်ကျင်တဲ့ Scotland နယ်ကအဓိက SNP Party နဲ့Liberal Democrat Party တွေကတော့နှုတ်မထွက်ချင်ဘူးဆိုရင်သူတို့ကိုမဲပေးထောက်ခံဖို့ပြောနေကြပါတယ်
။အမေရိကန်မှာတရုတ်နိုင်ငံကတရုတ်ရင်းနှီးမြှုပ်နှံမှုဟာ2016ခုနှစ်ကနေ2018ခုနှစ်အတွင်း80ရာခိုင်နှုန်းအထိကျဆင်းသွားတဲ့ကြောင်းနယူးယောက်ခြေဆိုင်ရိုဒီယန်သုတေသနဖွဲ့ရဲ့လေ့လာချက်ကဖော်ပြပါတယ်။နယူးယောက်၊ရှီကာဂို၊ဆန်ဖရန်စစ္စကိုနဲ့လော့စ်အန်ဂျလစ်လိစ်တို့လိုမြို့ကြီးတွေကထိတ်တန့်အိမ်ချမ်းမြေတွေကိုတရုတ်နိုင်ငံကရင်းနှီးမြှုပ်နှံသူတွေအရင်လိုအလူရဲ့ဝယ်ယူတာတွေမရှိတော့တဲ့အတွက်အိမ်ချမ်းမြေနဲ့ဟက်ခန်ရေးလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမှုတွေအများဆုံးကျဆင်းခဲ့တာဖြစ်ပါတယ်။
ထိုင်းတော်ဝင်နန်းတော်အဆောင်တပ်ဖွဲ့ဝင်၄ယောက်ကိုထိုင်းပြည်ရဲ့မဟာဝိဇရာလောင်ကောင်းကယာတုကနေဖယ်ရှားလိုက်ပါတယ်။အိတ်ခမ်းဆောင်လုံခြုံရေးတာဝန်ယူတဲ့အဆောင်ဝင်တဲ့အမျိုးသား၂ယောက်ဟာမတင့်တော်တဲ့အပြုအမူနဲ့အိမ်တော်ရေးဖောက်ပြန်မှုတွေကျူးလွန်ခဲ့တယ်လို့တော်ဝင်နန်းတော်ကအင်္ဂါနေ့နှောင်းပိုင်းထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဂျန်တဲ့၂ယောက်ကိုတော့တော်ဝင်နန်းတော်လုံခြုံရေးတာဝန်ယူရမယ့်သူတွေရှိတဲ့တတ်မှတ်အရေးချင်းတွေနဲ့အညီတာဝန်ထမ်းဆောင်နိုင်ခြင်းမရှိတာကြောင့်လက်နာကြီးတစ်စုံတစ်ယောက်မပေးဘဲတာဝန်ကနေရက်ဆဲတယ်လို့ကြေညာချက်မှာဖော်ပြခဲ့ပါတယ်။
Direct from Washington, the voice of America, VOA.
ဗုဒ္ဓဟူးနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ရခိုင်ပြည်နယ်ရတိတောင်မြို့နယ်အတွင်းဒီနေ့မနက်မှမြမတက်မရုံနယ်အေအေရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေသလိုအေအေတာဝန်ရှိသူတွေကဒီလိုပြောသလိုတိုက်ပွဲဖြစ်စဉ်အတွင်းမှာအရသားကလေးငယ်တဦးဒဏ်ရာရတယ်လို့ဒေသခံအကူအညီပေးအဖွဲ့ဝင်တွေကပြောပါတယ်။တချိန်တည်းမှာပဲမြောက်ဦးမြို့ဘက်မှလည်းဆွဲမိုင်းပေါက်ကွဲတာကြောင့်အရသားတဦးသေဆုံးပြီးတော့တဦးဒဏ်ရာရခဲ့ပါတယ်။ဒီအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောင်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရတိတောင်မြို့နယ်မငင်းတောင်ရွာကြားနဲ့မစိုးချောင်းဒေရအခေါ်ငဆံပေါ်ရွာကြားမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်ဖွဲ့တို့ကြားတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဒီနေ့မနေ့ရှင်းနိုင်လောက်မှာရတိတောင်မြို့နယ်ငဆံပေါ်ချောင်းသားမှာပေါ့နော်အဲ့ဒီငဆံပေါ်ရွာပြတ်တစ်ဖက်ကပေါ့အဲ့ဒီမှာတိုက်ပွဲဖြစ်တာရှိတယ်အဲ့ဒီမြန်မာစစ်တပ်ရဲ့ဒီကမ္မနှင်းနဲ့လောက်ခါခမမြတ်တစီနဲ့ဖြစ်တာအဲ့ဒီမှာဒီမြန်မာစစ်တပ်ကအကြအဆုံးတွေများပြီးတော့မှသူတို့ဒီငဆံပိုးချောင်းရဲ့တစ်ဖက်ကန်းကိုဆုတ်ခွာပြီးတော့ထွက်ပြေးသွားတာပေါ့သူတို့လူနာတွေထမ်းပြီးတော့မှအဲ့ဒီမှာငဆံပိုးရွာဖြစ်ဝင်ပြေးတော့တယ်ပြီးလို့ရှိရင်ရွာသားတွေကိုသူတို့လူသားတိုင်းကအဖြစ်အဲ့ဒီမှာဖမ်းချတာသူတို့ရွာဖြစ်ကန်းနေပြီးတော့ခုခံနေတယ်အခုကအဲ့ဒီအတွက်မှတော့စစ်တပ်ကလည်းကျွန်တော်တို့ခရမ်းပြီးကြောက်အများကြီးသိရှိရမိတာရှိတယ်ဒီမြန်မာစစ်တပ်အုံစုတဲ့ချင်းကြားကျိုးဘော်ပေါ့ဗျာစေကျော်30နီးပါးလောက်သိရှိရမိတာရှိတယ်ကိုလိုလိုစင်မှာတော့ဟိုရေစိုးချောင်းပြူဟာကနေပြီးတော့မှလည်းလည်းကြီးကြီးကူကူပြေးနေတယ
်ဒီကနေ့တိုက်ပွဲဖြစ်စဉ်တွင်လည်းလည်းကြီးကြီးကြားရောက်ခဲ့လို့အနီးနားမောင်ဖြူကျေးရွာကကလေးငယ်တူကြီးစံထိမှန်ဆန်ရန်ရရှိခဲ့တယ်လို့ဒေသတွင်းကူညီပေးရေးဖွဲ့ဝင်တို့ကပြောပါတယ
်ဟုတ်တယ်မဖတ်သက်ဘူးဖြစ်နေကလေးမလေးတယောက်ဟို7နှစ်အရွယ်လေးသူတို့ကဟိုဇာတိကတော့အမျက်တောင်ကအခုသူတို့ကမောင်ဖြူရောမှာကိုဒီကောက်စေသွေးချောင်းလာတာမှာအဲဒီရေစိုးချောင်းပြူဟာကလမ်းကြီးပြစ်တာမှာအများဆုံးကြီးလို့ဟိုဒီကောက်လည်းထွက်လို့မရဘူးမော်ဘီရော်ထဲမှာပိတ်မိနေအပြင်ကိုလည်းဆွဲလို့မရဘူ
းအနောက်ပိုင်းတန်းစစ်တနာချုပ်တမရော်ပြောခွေရပူမူးကြီးဝင်းစော်ဦးကအဲ့ဒီဘက်မှာဒီနေ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ဆိုပါတယ
်အဲ့ဘက်မှာတော့နေကြီးတွေဖြစ်တာတော့မကြားမိဘူးခင်ဗျာ
ရခိုင်ပြည်နယ်မြောက်ဦးမြို့ရွာဟောင်းတော်ရပ်ကွက်သရန်းနီးမှာဒီနေ့မနေ့မိုင်းပေါက်ကွဲမှုကြောင့်ဒေသခံတို့တိုက်ဆုံပြီးသူဦးတန်ရာရရှိသွားတယ်လို့မြောက်ဦးမြို့ခံတို့ကပြောပါတယ်
ချင်းနိုင်ကမှဖြစ်သွားတာတယောက်စီရောတယောက်ကတန်ရရတယ်ဗောလေအဲသေသွားတဲ့တယောက်ကသူကအဲ့ဒီလင်းမျိုးကန်းကနေသူကမြောက်ဦးကိုပြန်လာတာသုံးပြီးစိုက်ကင်းနေဗောလေနောက်တစ်ယောက်ကကြတော့ဒီကျောက်တော်မြို့နယ်ကဒီမြောက်ဦးမြို့လင်းမျိုးကန်းမှာလမ်းခင်းကျောက်လုပ်ငန်းမှာနေစားလုပ်သားအနေနဲ့လုပ်နေတာသူကကြတော့တန်ရရတယ်ဗော
သူတို့ကဒီမြောက်ကနဲ့မြောက်ဦးကိုလာတဲ့လမ်းမှာဒီစစ်ကြောင်းနဲ့တွေ့တယ်စစ်ကြောင်းကသူတို့ကရက်ခိုင်းတယ်သူတို့ရှေ့မဆက်မသွားဘူးပေါ့အဲ့ချိန်မှာဟိုလမ်းမိုင်းပေါ့လေနှလုံးမိုင်းနှလုံးကွေးတယ်အဲ့နာမှာ
မနောဝိုင်းတဲ့စစ်သနာချုပ်တမတော်ပြောခွေရဗိုလ်မှူးကြီးဝင်းစောဦးကလုံချုံရေးယူနေတဲ့တမတော်စစ်ကြောင်းကိုအေဘက်ကဘုံခွဲဖောက်ခွဲရမှာအရသားတွေထိခိုက်သွားတယ်လို့ဆိုပါတယ်
ဒီနေ့ဖြစ်တာဆိုတော့ดาวอูเนี่ยปั้นเมียงจาแล้วมาอุทุมูเย็นแล้วตะคู่ลงแม่อุสาอูซวยมั้ยซวยราเนาะยะตะเนี่ยเอาก็รอนายายะตัวแล้วรู้สิอ่ะก็โซนาไอ้มาลงซวยจับพวกวันเนี่ยด้านลงซวยลงแต่อุสาอูระมูไว้ณลงเนี่ยซวยได้เฉยมาลัวละเนี่ยเอาก็ใส่เนี่ยดาวอูเบ็ดกูอลามาไอ้มาไต่ๆใส่ไล่ไปหมดเนาะไอ้มานายายะตัว
မြောက်မြို့နယ်ရွာဟောင်းသောဘက်မှာအေအေဘက်ကဖောက်ခွဲတိုက်ခိုက်တာမရှိဘူးလို့အေအေပြောခွင့်ရခိုင်တုခကဆိုပါတယ်။မနေ့တုန်းကမင်းပြမြို့နယ်တောင်ပြူဘက်မှာတိုက်ပွဲဖြစ်ပွားခဲ့တာကိုတော့ခိုင်တုခကပြောပါတယ
်။မနေ့ကဒီပန်းချောင်းရွာရဲ့အရှင်းမြောက်ဘက်အဲဝိုင်းနေရတုံးအဲ့ဒီရွာကုန်းမှာမနေ့ကလည်းပဲအဲမှာတိုက်ပွဲဖြစ်တာရှိတယ်။အဲ့ဒီမှာမနေ့ကတော့သူတို့ဒီ MI 35စီးနဲ့လာရောက်ပြီးတော့ဒါဟိုပြစ်ခတ်တိုက်ခိုက်တာရှိတယ
်။မနေ့ကနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြအောင်တမတော်သတင်းမှထုတ်ပြန်ရေးဖွဲ့တွင်မှုဘုံမှုချုပ်စော်မင်းထုံးကပြောပါတယ်။
မင်းတို့တော့ရှိတယ်မင်းတို့တော့တော့တော့မှာရောက်ပြီချေချမ်းမှရှိတာရှိတယ်။တန်ပေါက်ပေါက်မှရှိတယ်။အဲဒီမှာတော့တိုက်တယ်ပြင်းခဏတော့မဟုတ်ပါဘူး။စိတ်ကြံရရှိတယ်လည်းရှိပါဘူး
။အောက်တိုဘာလ28ရက်နေ့နက်ပိုင်းမှာဗုဒ္ဓတောင်မြို့နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားရမှာအေအေဖွဲ့ကနေစီတီတောင်ကျေးရွာဖုံးကြီးချောင်းသွင်းကနေတပ်သနီးကအဆောက်အဦတွေကိုအကာအကွယ်ယူတိုက်ခတ်ခဲ့ကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေမနေ့ကသတင်းထုတ်ပြန်ထားပါတယ်။အေးပြောခွေးရခိုင်တုခကတော့တမတော်ဘက်ကတာရွာတွင်းနဲ့ဖျားစီတီတွင်မှာနေရာယူတပ်ဆွဲနေတာလို့တုတ်ပြန်ပြောဆိုပါတယ်။ဒါပေမဲ့လက်ရှိရခိုင်ပြည်နယ်တိုက်ပွဲတွင်ကျေးရွာနဲ့ဖျားစီတီတသနိကအဆောက်အုံတွေပေါ်ပြစ်မှတ်ထားတိုက်ခတ်နေစေဖြစ်တယ်လို့ကျေးရွာတွေမှာပြစ်ခတ်နေတဲ့အတွက်ထိခိုက်တန်ရာရတိုက်စုံမှုတွေကလည်းများပြားလာနေပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ထားတာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့ညီငယ်ရေးလုပ်ငန်းစဉ်နဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးကြပါမယ်။ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ဥက္ကဋ္ဌခရီးစဉ်အဆင်မပြေဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့21ရာစုပင်လုံဖြစ်မြောက်ရေးကိုလှူလာတာကြောင့်ညီငယ်ရေးလုပ်ငန်းစဉ်ကိုဆက်ပြီးတော့ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းတက်မရိုဘက်ကဒီကနေ့ပြောဆိုပါရယ် RCSS ဘက်ကတော့သူတို့အချင်းချင်းပြန်လဲဆွေးနွေးပြီးမှပဲတုံ့ပြန်သွားဖို့ရှိနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပြပို့ထားပါတယ်ရှင်
ဟုတ်ကဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ဥက္ကဋ္ဌဘိုလ်ချုပ်ကြီးဂျူးစစ်ဟာအပြည့်အစုံချုပ် NCA လေးနှစ်ပြည့်အခမ်းအနားကိုဟိုမိန်လင်းခေမိုးနှင်းနမ်ဆန်တောင်ကြီးကတစ်စက်နေပြည်တော်ကိုလာရောက်ဖို့စီစဉ်ခဲ့တဲ့ခရီးကိုတက်မတော်ကခွင့်မပြုခဲ့တာဖြစ်ပါတယ်ဒီလိုခွင့်မပြုခဲ့တာကြောင့် RCSS ဟာ NCA လေးနှစ်ပြည့်အခမ်းအနားကိုတယောက်ချင်းမရှိခဲ့တယ်လို့အခြားအရေးကြီးစည်းဝေးဖြစ်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူညီချက်ပူးတွဲအကောင်အထည်ဖော်ရေးဆိုင်ရာညှိနှိုင်းစည်းဝေး JICM ကိုလည်းကျင်းပနိုင်ခြင်းမရှိခဲ့ပါဘူးခီးစဉ်ဖြတ်သိမ်းပြီးတဲ့နောက်မှာ RCSS ဥက္ကဋ္ဌကထိုင်းမြန်မာနယ်စပ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတက်မတော်ကဒီလိုတားဆီးတာဟာ JICM စည်းဝေးနဲ့ NCA စာချုပ်ကိုဖြတ်သိမ်းစေလိုတာကြောင့်ဖြစ်ကြောင်းဝေဖန်ခဲ့ပါတယ်။တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့ငင်းကြဲလုပ်ငန်းစဉ်ဖြစ်မြောက်ရေးကိုတက်မတော်ကဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်း VOA ကိုအခုလိုပြောပါတယ်။
အလုံးစုံကြီးကတားဆီးကြတာဖြစ်တယ်ကမှငင်းကြဲနဲ့ပတ်သက်လို့အရှိတ်အဟောင်းနဲ့လုပ်ငန်းတွေလို့ဒီနေ့ဆက်လက်ဆောင်ရွက်သွားမှာတယ်။ဒါမျိုးကောင်းကင်ကြီးတွေကိုလည်းဒီလိုဒီ CM နဲ့ဆက်နေပြီးဆိုတဲ့အဆောင်မှာဒီကစစ်တပ်အတွင်းနဲ့ဆက်ဆံတဲ့အဆောင်ပြောပြီးနောက်ဆက်တယ်အတိအကျသမ္မတကောင်ကြီးပြောပါလားကဒီအတိအကျချင်းတော့ဒုက္ခအကျဉ်းကြီးတာကိုသမ္မတဘက်ကနေဒီကဒီလာတဲ့ဖြစ်နေတယ်ငြိမ်းချမ်းလုံအောင်ဆက်လက်ဆောင်ရွက်သွားမယ်ဆိုပြီးတော့ဒါကကြောင်းကြခဲ့ဖြစ်မှာအဲဒါကြောင့်ဒီငြိမ်းချမ်းလုံအောင်ဒီစတဲ့ပြည်ကဆက်လက်ဆောင်ရွက်ပါ
29ရက်နေ့နေစွဲနဲ့ထုတ်ပြန်တဲ့တက်မတော်ရဲ့ကြေညာချက်မှာတော့ဟိုမိန်လင်းခေးလမ်းကြောင်းတစ်လျှောက်မှာ RCSS နဲ့ပြိပခဖြစ်ဖူးတဲ့အဖွဲ့တွေရှိနေပြီးဒီခီးစဉ်ကိုအချိန်နီးကပ်မှတည်ရတဲ့အတွက်လုံခြုံရေးစီစဉ်ဖို့အချိန်မရတာကြောင့်အရင်တုန်းကခီးစဉ်တွေလိုတာချီလိတ်ကတဆင့်လေရင်နဲ့လာဖို့အကြောင်းပြန်ကြားခဲ့တာဖြစ်ကြောင်းဖော်ပြပါတယ်တက်မရော့ဘက်ကထုတ်ပြန်တဲ့အပေါ်မှာတော့ဒါဟာအကြောင်းပြချက်တစ်ခုသာဖြစ်တယ်လို့ယူဆကြောင်း RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်။တစ်ဆက်တည်းမှာပဲငင်းချမ်းရေးလုပ်ငန်းစဉ်ဆက်လက်ဆောင်ရွက်ရေးနဲ့ပတ်သက်ပြီး RCSS ရဲ့သဘောထားကိုအခုလိုပြောပါတယ
်။ဆက်ဆံရမယ်ဆိုတာကသူကအပြောနဲ့မဟုတ်တဲ့နဲ့လက်တွေ့မှာလည်းပုံဆောင်ဖို့လို တစ်ဖက်နဲ့တစ်ဖက်ကနားလည်မှုတွေယူကြည့်မှုတွေလိုအပ်တယ်။အဲကျွန်တော်တို့လာတာလဲမာဆိုကျွန်တော်တို့ကြိုတင်စီတင်လာတာလာဖို့ကကျွန်တော်တို့နားမှာရောက်မှနော်ရောက်တော့ရောက်နေပြီလမ်းတစ်ဝက်မှာရောက်နေပြီအဲ့ဒါတော့ကျွန်တော်တို့ပိတ်တင်တယ်ဆိုတော့လေဒီရှေ့ဆက်သွားဖို့ကနည်းနည်းတော့နော်ဆက်သွားတာပေါ့နော်ကျွန်တော်ဒီငင်းချမ်းဖြစ်နေတယ်လေကျွန်တော်တို့ဒီရှေ့ဆက်မဆက်ဆိုတော့ကျွန်တော်တို့တည်းမှာပြန်ပြီးတော့ရှေ့ဆက်နဲ့မဆက်နိုင်ဆိုတော့ကျွန်တော်တို့လည်းအဲ့တော့ကျန်ပြန်ပြီးရဆင်းနေကြမှာဖြစ်ပါတယ
် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကငင်းချိုင်းလုပ်ငန်းစဉ်ဆက်လက်အကောင့်ထဲပေါ်နိုင်ဖို့အစိုးရတက်မတော်တို့နဲ့ဆွေးနွေးခဲ့တယ်လို့အစိုးရနဲ့တက်မတော်ဘက်ကလည်းကိုယ်စားလှယ်အဖွဲ့စီလွတ်ပြီး RCSS နဲ့ညှိနှိုင်းဖို့စီစဉ်နေကြောင်းသတင်းတွေထွက်ပေါ်နေပါတယ်ပြီးခဲ့တဲ့နှစ်တွေကတော့ရှမ်းပြည်နယ်အတွင်းအမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုတက်မတော်ကပိတ်ပင်ခဲ့တာနဲ့ပတ်သက်ပြီး RCSS နဲ့တက်မတော်အကြားမှာမပြေမလည်ဖြစ်ခဲ့ဘူးတယ်လို့ NCA 3နှစ်ပြည့်အခမ်းအနားပြီးနောက်မှာ RCSS ကတရားဝင်ဆွေးနွေးပွဲတချို့ကိုယာယီရပ်ဆိုင်ခဲ့တာတွေရှိခဲ့ဘူးပါတယ
်ကိုမိုးစောပါရှင်အခုဆက်ပြီးတော့ဒေါင်းတို့မျိုးဆက်တန်ချက်အဖွဲ့ဝင်၅ဦးကိုပြစ်ဒဏ်ချမှတ်လိုက်တဲ့အကြောင်းသတင်းလွှာကိုထုတ်လွှင့်ပေးခြင်းပါတယ်ပြီးခဲ့တဲ့တကြံကာလတုန်းကတန်ချက်ထိုးဖျော်ပြတာမှာတက်မရော်ကိုထိခိုက်စေတဲ့စာသားတွေနဲ့အပြုအမူတွေပါဝင်တဲ့အတွက်ပုံမှန်905ကနဲ့တရားစွဲဆိုခံထားရတဲ့ဒေါင်းတို့မျိုးဆက်တန်ချက်အဖွဲ့ဝင်၅ဦးကိုအလုံးနဲ့ထောင်နဲ့တစ်နှစ်ကြာခံဖို့မရန်ကုန်မြို့နယ်တရားရုံးကဒီကနေ့အမိန့်ချမှတ်လိုက်ပါတယ်ပြည်ထောင်နဲ့ပတ်သက်ပြီးတော့အယူခံဝင်သွားဖို့တော့ចောင်းသားတွေနဲ့တိုင်ပင်ပြီးဆုံးဖြတ်သွားမယ်လို့ဒေါင်းတို့မျိုးဆက်အဖွဲ့ရဲ့ရှေ့နေကပြောဆိုထားပါတယ်ဒီចောင်းပြေဆုံးကို VOA သတင်းတောင်စုစုကသတင်းပေးပို့ထားပါတယ်ရှင်
တက္ကသိုလ်ကျောင်းသားတွေနဲ့ဖွဲ့စည်းထားတဲ့ဒေါင်းတို့မျိုးဆက်တန်းချက်အဖွဲ့ဟာအခုနှစ်တကြံကာလတုန်းကတန်းချက်ထိုးဖျော်ပြတဲ့အထက်မှာတက်မတော်ကိုထိခိုက်စေတဲ့စာသားနဲ့အပြုအမူတွေပါဝင်တဲ့ဆိုပြီးနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်905ကကြီးဆက်သွယ်ရေးဥပဒေပုံမှန်66ကကြီးတို့နဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးတန်ထွန်းမြင့်ကတရားလိုပြုပြီးဧပြီလကုန်ပိုင်းမှာတရားစွဲဆိုခဲ့တာပါအဲ့ဒီလိုတရားဆွဲဆိုပြီး6လကျော်အကြာဒီကနေ့မှပဲတရားရည်ဆိုင်နေရတဲ့ဒေါင်းတို့မျိုးဆက်တန်းချက်အဖွဲ့ကကိုစရာလွင်ကိုပိုင်ဖြိုးမင်းမက်ကေခိုင်ထွန်းကိုပိုင်ရဲသူနဲ့ကိုစော်လင်းထွန်းသူတို့၅ဦးကိုပုံမှန်905ကကြီးတစ်ခုရဲ့အတွက်အလုံးနဲ့ထောင်နဲ့တစ်နှစ်ချမှတ်လိုက်တာပါအခုလိုပြစ်ဒဏ်ချခံလိုက်ရပါမယ်နိုင်ငံရေးအခမ်းကဏ္ဍကနေတက်မတော်ထွက်သွားဖို့အတွက်သူတို့အနေနဲ့ဆက်လက်လှုပ်ဆောင်သွားအောင်မယ်လို့ကိုစီယာလွင်ကဒီကနေ့ရုံထုတ်အပြီးမှာသတင်းတောက်တွေကိုပြောခဲ့ပါတယ
်တကယ်တမ်းကျတော့ကျွန်တော်တို့ကတက်ကို focus ဆော်ကားဆိုရင်မဟုတ်ဘူးကျွန်တော်တို့ဖွဲ့စည်းပုံပြင်ရင်လေနိုင်ငံရေးအခမ်းအနားကနေတက်ကိုထွက်သွားသေးခြင်းနဲ့အဲ့ဒီအတွက်ကျင့်ဝတ်ရှိတဲ့တက်ဖြစ်အောင်ကျွန်တော်တို့တန်ကျပ်စာသားတွေထိုးခဲ့ခြင်းဖြစ်တယ်အဲ့တော့ဒီကနေ့အမိန့်ချရတဲ့ကျွန်တော်တို့ကဘယ်တော့မှဒီကိစ္စတွေဆက်မလုပ်တော့မှာမဟုတ်ဘဲနဲ့ဖွဲ့စည်းပုံပြင်ရင်နိုင်ငံရေးအခမ်းအနားကနေတက်ထွက်သွားရတဲ့အတွက်ကိုတန်ကျပ်နဲ့ရောတခြားပုံစံအမျိုးနဲ့ကျွန်တော်ဆက်လက်လှုပ်ဆောင်သွားပါအောင်မယ
်ဒီမှုနဲ့ပတ်သက်ပြီးဒေါင်းတို့မျိုးဆက်တန်ကျပ်အဖွဲ့ဝင်၅ဦးဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်နေတော်ဆန်းဆန်းမြင့်ကဒီမှုအပေါ်တရားရုံးရဲ့ဆုံးဖြတ်ချက်ကိုစောတကတက်တင်တယ်လို့ယူဆတာကြောင့်ကျောင်းသားတွေဘက်ကဆန္ဒရှိရင်အယူခံတက်သွားမယ်လို့ပြောပါတယ
်တရားလိုအနိုင်ပေးကြည့်ရင်တရားလိုဘက်ကတင်ပြတာတွေကိုဆောင်းပေးပြီးသုံးသပ်မယ်တရားခံကိုအနိုင်ပေးခြင်းနဲ့ဆိုရင်တရားခံဘက်ကတင်ပြတာတွေကိုဦးစားပေးပြီးမှသုံးသပ်မယ်ဆိုလိုတာကတော့တရားရုံးကိုအပြစ်တော့မပြောပါဘူးတော်တော်လည်းပဲအနေထားရဆိုလို့ရှိရင်တရားရုံးကနေပြီးတော့မှတရားလိုနဲ့လူပြသက်သေတွေရဲ့ထွက်ချက်တွေနဲ့သက်သေခံထောက်ထားတွေဆောင်းပေးပြီးတော့မှဆုံးဖြတ်သွားတယ်တရားရုံးရဲ့ဆုံးဖြတ်ချက်ကတော့ဆိုတော့ကတက်တင်တယ်လို့ဆရာမတော့ယူဆတာပေါ့နော်
တရားလိုဖြစ်သူဒုဗိုလ်မှူးကြီးတန်ထွန်မြင့်ကတော့တက်သေးကံအထောက်အထားတွေကိုဥပဒေနဲ့အညီတင်သွင်းထားတာဖြစ်တယ်လို့ဆိုပါတယ်။တရားမျှတမှုကိုလိုလားတာကြောင့်အခုလိုတရားဆွဲဆိုခဲ့တာဖြစ်ပြီးဥပဒေရဲ့အဆုံးဖြတ်ကိုခံယူသွားတာဖြစ်တယ်လို့သူကဆိုပါတယ်
။အခွင့်အရေးဆိုတာနဲ့ပတ်သက်လို့ရှိရင်တူတယောက်ရဲ့အခွင့်အရေးကိုပဲကြည့်လို့မရအောင်။သူတို့ဆွဆွဲခံရသူတွေအခွင့်အရေးတွေမကောက်အောင်ကျွန်တော်တရားလိုနဲ့တက်မတော်သားတွေအခွင့်အရေးကိုလည်းပြန်ပြီးတော့စာနာဖို့လိုတယ်။အတက်မတော်သားတွေကအခုရှေ့တန်းမှာခင်ဗျားတို့သိတဲ့အတိုင်းပဲအသက်နဲ့ရင်းပြီးတိုက်ပွဲဝင်နေတာ။ဒီလိုတိုက်ပွဲဝင်တဲ့လူတွေကိုသွားပြီးတော့ပုတ်ခတ်တာစော်ကားတာလုပ်လို့မရပါဘူး။အဖက်ကလည်းတိုင်းပြည်တော်တော်ဝန်ထမ်းဆောင်တာဖြစ်ပါတယ်အဲ့တော့ငါတို့ရဲ့လူ့ခွင့်ရေးပဲဆိုပြီးတော့ပြောချင်ရင်ပြောမယ်ပုတ်ခတ်ချင်ရင်ပုတ်ခတ်မယ်ဆိုပြီးလုံးလုံးမရအောင်ဒါကြောင့်ကျွန်တော်တို့တရားမျှတမှုကိုလိုလားတဲ့ကြောင့်မလို့တရားရုံးမှာဥတိုက်ရှောက်ခြင်းဖြစ်ပါတယ်ဒါဥပဒေရဲ့အဆုံးဖြတ်ကိုပဲကျွန်တော်တို့ခံယူသွားတာဖြစ်ပါတယ
်ဒေါင်းတို့မျိုးဆက်တန်းချက်အဖွဲ့ဝင်၅ဦးဟာဒီကနေ့ပြစ်ဒဏ်ချမှတ်ခံလိုက်ရတဲ့အပေါ်ချုပ်ရက်တွေကိုခန်းစား권ရှိတာကြောင့်6လလောက်သာထပ်မံအချုပ်ခံရဖို့ရှိတော့ကြောင်းသူတို့ရဲ့ရှင်းလင်းကပြောပါတယ်ဒါပေမဲ့အခုချမှတ်လိုက်တဲ့ပြစ်ဒဏ်ကပုံမှန်905ကကြီးအတွက်သာဖြစ်ပြီးနောက်ယုံချိန်မှာတော့ကြန့်ရှိနေသေးတဲ့ပုံမှန်66ကကြီးအတွက်မရန်ကုန်မြို့နယ်တရားရုံးမှာပဲအမှုကိုဆက်လက်ရင်ဆိုင်သွားရအောင်မှာဖြစ်ပါတယ်ရှင်
။စုစုသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေဘက်ကိုအလှည့်ပေးပါဦးမယ်ရှင်။ အမေရိကန်ပြည်ထောင်စုမှာတရုတ်ရဲ့တရရင်းနှီးမြှုပ်နှံမှုဟာညှို့နှဲသွားပြီးတော့2016ကနေ2018အတွင်း80ရာခိုင်နှုန်းကျဆင်းသွားတယ်လို့နယူးယောက်အခြေစိုက် Rhodium သုတေသနအဖွဲ့ကထုတ်ပြန်ပါတယ်။အပြင်းထန်ဆုံးထိခိုက်သွားတဲ့လုပ်ငန်းတွေကတော့အင်ချမ်းမြေလုပ်ငန်းတွေနဲ့ဟိုတယ်လုပ်ငန်းတွေဖြစ်တယ်လို့လည်းဆိုပါတယ်။ဒီလိုကျဆင်းနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ Elizabeth Lee ပေးပို့ထားတဲ့သတင်းလွှာကိုကိုငင်းညံကပြောပြပေးပါရှင်
။ကမ္ဘာ့ကုန်သွယ်ရေးစင်တာဥက္ကဋ္ဌဖြစ်တဲ့စီဗင်ချန်းယုံကန်းကကြည့်လိုက်ရင်လော့စ်အိန်ဂျလိစ်မြို့မိုးမျှော်တိုက်ကြီးတွေကိုမြင်ရမှာဖြစ်ပြီးဒီနေရာမှာသူ့ကိုစိတ်ပူစေတာကသူမတွေ့ရတော့တဲ့ကိစ္စတွေပဲဖြစ်ပါတယ်
The skylines are no longer
ဒီမိုးမျှော်တိုက်ကြီးတွေကိုကြည့်လိုက်ရင်တရုတ်ရင်းနှီးမြှုပ်နှံသူတွေထောက်ပံ့ထားတဲ့စောင့်လုပ်ရေးကိန်းတွေကိုမမြင်ရတော့ပါဘူးကျွန်တော်စိတ်ပူတာကငွေကြေးထောက်ပံ့ရေးအခြေအနေတွေကြောင့်လက်ရှိစောင့်လုပ်ရေးလုပ်ငန်းတွေမပြီးပြတ်ပါဘူးပ
ါဒီတဲကဥပမာတစ်ခုကတော့အချက်အချာကြားတဲ့နေရာမှာတည်ရှိတဲ့ဒေါ်လာဘီလီယံချီတန်နဲ့Ocean White Plaza ဆောက်လုပ်ရေးလုပ်ငန်းဖြစ်ပြီးတော့ Laker နဲ့ Clipper တို့ Basketball ကစားတဲ့ Queen LA Convention Center နားမှာတည်ရှိရပါ Condo Hotel နဲ့ဈေးရောင်းဆိုင်တွေပါဝင်တဲ့ဒီအဆောက်အုံတည်ဆောက်ရေးလုပ်ငန်းဟာဇန်နဝါရီလကတည်းကရပ်တန့်သွားတာဖြစ်ပြီးဘာမှတိတ်မလုပ်တော့ဘူးလို့ချွန်ကပြောပါတယ
် In terms of people moving
လူတွေဒီနေရာကိုပြောင်းလာဖို့ရေဈေးရောင်းဆိုင်တွေရှိတာကနေရလာမဲ့ဝင်ငွေတွေကိုကျွန်တော်လက်တလောအတွင်းမျောလင်းတယ်လို့ပြန်ရနိုင်မှာမဟုတ်ပါဘူ
း Ocean White Plaza ဆောက်လုပ်ရေးလုပ်ငန်းရပ်တန့်နေတာဟာ Super Power နိုင်ငံနှစ်ခုအကြားတင်းမာမှုတွေဖြစ်နေခြင်းတရုတ်ပြည်ကဝင်လာတဲ့ရင်းနှီးမြှုပ်နှံမှုတွေရပ်တန့်သွားတဲ့လက္ခဏာတစ်ခုဖြစ်ပါတယ်တရုတ်နဲ့အမေရိကန်နှစ်နိုင်ငံကြားတိုက်ရိုက်နိုင်ငံကြားရင်းနှီးမြှုပ်နှံမှုတွေဟာ2016ခုနှစ်မှာအမြင့်ဆုံးရောက်ခဲ့ပြီးဒေါ်လာဘီလီယံ60အထိဆန်းချိန်တင်ခဲ့ပြီးတဲ့နောက်တဖြည်းဖြည်းပြန်ကျသွားပြီလို့ Rodian အဖွဲ့ကပြောပါတယ်အကြောင်းတစ်ခုကတော့တရုတ်ရဲ့ငွေကြေးဆိုင်ရာမူဝါဒအပြောင်းအလဲဖြစ်တယ်လို့ LA အခြေစိုက်ညီအသုံးချရေးရှိနေ Dale Goldsmith ကပြောပါတယ
်တ
ရုတ်ပြည်ကငွေကြေးထိန်းချုပ်မှုတွေကြောင့်ကုမ္ပဏီတော်တော်များများငွေကိုတခြားနေရာတွေမှာခဏသိမ်းထားခဲ့ပါတယ်ငွေတွေကိုတရုတ်နိုင်ငံကနေထုတ်ပြီးစိတ်ချရတဲ့ရင်းနှီးမြှုပ်နှံမှုလုပ်တဲ့သဘောပဲဖြစ်ပါတယ်နောက်ဆုံးတော့အခုအချိန်မှာတရုတ်ကဒေါ်ကိုနှိမ်နှင်းခဲ့ပါပြီ
နောက်ထပ်အကြောင်းတစ်ခုကတော့ American ရင်းနှီးမြှုပ်နှံမှုစောင့်ကြည့်ရေးကော်မတီလို့ဖွဲ့ရရဲ့တက်တက်ကြွကြွစောင့်ကြည့်လာမှုဖြစ်ပါတယ်ဒီကော်မတီရဲ့စီစစ်မှုကြောင့်တရုတ်ရင်းနှီးမြှုပ်နှံသူတွေဟာဒေါ်လာ 1.5 ဘီလီယံလောက်တန်တဲ့အမေရိကန်ရဲ့သဘောတူညီချက်တွေကိုဆွန့်လွတ်ခဲ့ရတယ်လို့ရိုဒီယန်အဖွဲ့ကခန့်မှန်းပါတယ်အမေရိကန်စီးပွားရေးတောင့်တင်းကောင်းမွန်လာတာကလည်းနောက်ထပ်အကြောင်းရင်းတစ်ခုပါ
the dollar has been very strong
American dollar တန်ဖိုးမြင့်တက်နေတာကလည်းတရုတ်ယင်းနှီးမြှုပ်နှံမှုတွေအတွက်ဆွဲဆောင်မှုအများကြီးနည်းစေပါတယ်အဲဒီနောက်မှာဆောက်လုပ်ရေးကုန်ကျစရိတွေကလည်းမိုးထိုနေတာပါ
အဲ့ဒါတွေရဲ့ထိတ်ဆုံးမှာတော့အမေရိကန်နဲ့တရုတ်အကြားကုန်သွယ်ရေးစစ်ပွဲရှေ့ကျနေတာဟာရင်းနှီးမြှုပ်နှံမှုခက်ခဲတဲ့အချိန်မှာမတေချာမှုတွေကိုဖြစ်စေပါတယ
် Part of the reason why we're seeing
တရုတ်ပြည်ကလုပ်ငန်းအစ်တွေမလာတဲ့အကြောင်းရင်းတစ်ခုကတော့ကုန်သွယ်စစ်ကြောင်ဖြစ်ပါတယ်တင်းမာမှုတွေများလာလေလေတရုတ်ကုမ္ပဏီတွေအနေနဲ့အမေရိကန်ဈေးကွက်ကိုဝင်သင့်ဝင်သင့်တည်ထားလာကြပါတယ
်ကုန်သွယ်ရေးစစ်ပွဲကြောင့်လမ်းကြောင်းအစ်တွေကပေါ်လာပါတယ်ဒါကတော့မြင်မာတဲ့အခွန်နှုန်းကိုရှောင်ဖို့နိုင်ငံတကာကုမ္ပဏီတွေဟာတရုတ်ပြည်ကနေထွက်ပြီးတော့အရှေ့တောင်အာရှနိုင်ငံတွေကိုရွှေ့ပြောင်းကုန်ပါတယ်တချို့နိုင်ငံတွေကတော့ဒါနဲ့ပဲကျွယ်ဝချမ်းသာလာကြပါတယ်တချို့ကတော့ကုန်သွယ်ရေးစစ်ပွဲကမကောင်းတဲ့အကျိုးသက်ရောက်မှုတွေရောပါစေဖို့နိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေကိုတိုးလာအောင်ကြိုးစားကြပါတယ
် specifically Vietnam and Indonesia
တိတိကျကျပြောရရင် Vietnam နဲ့ Indonesia ပါပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းသူတို့ဟာစီးပွားရေးအခွင့်အလမ်းတွေတက်တက်ကြွကြွရှာခဲ့ကြပါတယ်
ဝါရှင်တန်နဲ့ပေကျင်းအကြားစီးပွားရေးတင်းမာမှုတွေရှိနေသမျှ Los Angeles အပါအဝင်အမေရိကန်မျိုးကြီးတွေဟာငွေကြေးရင်းနှီးမြှုပ်နှံမှုတွေကိုတခြားမှာရှာဖွေရမှာပါခင်ဗျာ
။ကိုငင်းချင်းပြောပြပေးခဲ့တာပါရှင်။ဒီကနေ့ညပိုင်းစီစဉ်ရဲ့ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမြန်မာရေးသုံးသပ်ချက်နဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးလို့ရတဲ့VOA ကိုတည်တဲ့ချင်းတွေတောင်းလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာကျန်းမာရေးအတွက်ကာဘိုဟိုက်ဒရိတ်အစားအသီးအရွက်တွေကိုပို့ပြီးတော့စားသင့်တဲ့အကြောင်းကိုနားဆင်ရမှာဖြစ်တယ်လို့ဥကြောဇန်တာရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးတဲ့အခါမှာ
အဲ့ဒီခရိုင်ညာပြောတဲ့အချိန်မှာမြောက်ဦးခရိုင်ကြီးရှိလုံကြုံကြီးအကြောင်းပြချက်ပြီးတော့ကြုံရောက်လျှောက်ပါတယ်ဒီခိုင်ဒီနေတရားပြုတ်တော့
ရခိုင်တိုက်ပွဲတွေအကြမ်းမှာတန်တရားကြောင့်ဒုက္ခရောက်နေရသူတွေအရေးနဲ့ပတ်သက်ပြီးတော့တရားလွှတ်တော်ရှေ့နေတော်အင်းနုစိန်နဲ့ဥကြောဇန်တာတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ပတ်ဝန်းကျင်ထင်းသိမ်းရေးဆိုင်ရာသတင်းလွှာတပုတ်ကိုထုတ်လွှင့်ပေးခြင်းပါတယ်။ကဘာပေါ်ကပင်လယ်သမုဒ္ဒရာတွေထဲကိုနှစ်စဉ်စီးဝင်နေတဲ့ပလတ်စတစ်တန်ချိန်ကတန်ပေါင်း10မက်ထရစ်တန်ရှိတဲ့အတွက်ဒါဟာရေနေတဲ့ဝါရီရဲ့အသက်အန္တရာယ်ကိုချိန်ချောက်နေတယ်လို့ကျွမ်းကျင်ပညာရှင်တွေကဆိုပါတယ်။ကမ္ဘာပင်လယ်သမုဒ္ဒရာညဉ့်ဉန်းမှုကိုတိုက်ဖျက်ဖို့လှုပ်ဆောင်နေတဲ့ Netherlands အခြေစိုက် Ocean Cleanup အဖွဲ့ကပင်လယ်ထဲကပလတ်စတစ်အမှိုက်ပြဿနာကိုဖြေရှင်းဖို့ Interceptor လို့ခေါ်တဲ့ကရိယာတစ်ခုကိုတီထွင်လိုက်တဲ့အကြောင်း Arash Abrasadi ရဲ့သတင်းလွှာကိုပြောပြပေးပါမယ်ရှင်။ Netherlands နိုင်ငံက Rotterdam စိတ်ကမ်းမြို့မှာ The Ocean Cleanup အဖွဲ့ကပြသလိုက်တဲ့ဒီ Interceptor ကရိယာကပလတ်စတစ်အမှိုက်ပြဿနာကိုဖြေရှင်းဖို့လက်နက်တစ်ခုဖြစ်လာတော့မှာပါလို့ဒီကရိယာကိုတီထွင်တဲ့ Boyan Slat ကပြောပါတယ်
။ We need to clean up what's already in the oceans. We also hope to tackle the other side of the equation.
ကျွန်တော်သမုဒ္ဒရာတွေကပလတ်စတစ်တွေကိုအရင်ရှင်းရမှာပါ။တစ်ဖက်ကလည်းပလတ်စတစ်တွေပင်လယ်ထဲပုံများလာတဲ့ကိစ္စကိုဘယ်လိုကာဝယ်ရမလဲဆိုတာကိုကန့်တွဲဖြေရှင်းဖို့လည်းမျှော်လင့်ထားပါတယ်။
လက်ရှိမှာတော့ The Ocean Cleanup အဖွဲ့ကကမ္ဘာပင်လယ်သမုဒ္ဒရာတွေထဲမှာရှိတဲ့ plastic အမှိုက်တွေကိုဖယ်ရှားဖို့အဓိကဦးစားပေးလှုပ်ဆောင်နေပါတယ်လို့ Ocean Cleanup Foundation ရဲ့အလုပ်အမှုဆောင် Boyan Slat ကပြောပါတယ
် What we found is that 1000 rivers
ခုကျွန်တော်တွေ့တဲ့လောက်ကပင်လယ်ပြင်ညဉ့်ဉန်းမှုရဲ့အကြောင်းရင်းကအဲဒီကိုစီးဝင်နေတဲ့မြေကြောင်းထောင်လောက်အပေါ်မှာမူတည်နေပါတယ်ဒါကိုဖြေရှင်းနိုင်မယ်လို့လည်းယူဆပါတယ်
NGO အဖွဲ့တစ်ခုဖြစ်တဲ့သမုဒ္ဒရာတန့်စင်ရေးဖောင်ဒေးရှင်းဟာ Pacific ထဲကအမှိုက်တွေကိုလိုက်စုပြီးတော့ဖယ်ရှားဖို့ကြိုးစားခဲ့တာနဲ့နာမည်ကျော်တဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။အလုပ်အမှုဆောင် Boyan Slat တီထွင်ထားတဲ့ The Interceptor ကရိယာကပင်လယ်သမုဒ္ဒရာတွေထဲက plastic အမှိုက်တွေကိုပင်လယ်ထဲကိုမရောက်ခင်မှာစီးဝင်တဲ့မြေချောင်းတွေထဲမှာ plastic တွေကိုစုယူပြီးတော့ကောက်သိမ်းပေးတာပါ။ကရိယာမှာပါတဲ့လက်တံတွေကအမှိုက်တွေကိုရွေရှားဆက်ခပတ်ကနေပြီးတော့တဆင့်ယူပေးတာဖြစ်ပါတယ် The Ocean Cleanup အဖွဲ့ကဒီ Interceptor ကရိယာတွေကိုမလေးရှား၊အင်ဒိုနီးရှားနဲ့ဗီယက်နမ်နိုင်ငံတွေမှာထိထိရောက်ရောက်အသုံးချနေပြီဖြစ်ပါတယ်ဒီကရိယာကရေထဲကသဒ္ဒဝါတွေမပါဘဲနဲ့အမိုက်တွေကိုပဲကောက်ယူပေးသလိုရေချောင်းသွားလာမှုကိုလည်းအဟန့်တာမဖြစ်စေနိုင်ပါဘူးလို့မလေးရှားနိုင်ငံစီလံကောပြည်နယ်အစိုးရကိုယ်စားလှယ်တဦးဖြစ်တဲ့ Ishan Hashim ကပြောပါတယ
် So it's been used about 1.5 months in the river.
ဒါကိုစမ်းသုံးနေတာတလခွဲလောက်ရှိပါပြီအမိုက်တွေနဲ့ plastic ဘူးကီလိုဂရမ်ထောင်ပေါင်းများစွာကိုရေထဲကဖယ်ထုတ်ပေးနိုင်ပါတယ
်ဒီကရိယာကိုနောက်ထပ် Dominican သမ္မတနိုင်ငံမှာအသုံးပြုသွားဖို့ရည်မှန်းထားတယ်လို့တီထွင်သူ Boyan Slat ကပြောပါတယ
် We now have all the tools to be able to do it so I don't think there's any
ကျွန်တော်မှာကရိယာတွေရှိနေပါပြီပြည်နယ်သမုဒ္ဒရာတွေက plastic အမိုက်တွေရှိနေတယ်ဆိုတဲ့အကြောင်းပြချက်တွေထပ်မရှိနိုင်တော့လုပ်ဖို့ကတော့ကျွန်တော်တို့အားလုံးရဲ့တာဝန်ပါ
ဒီ interceptor ကရိယာကနေစွန်းအင်းနဲ့ရေစွန်းအားတွေကိုအသုံးပြုပြီးတော့လေပတ်တာဖြစ်ပြီးတန်မိုးကတော့ American dollar 9000ကျော်ကျတဲ့မှာဖြစ်ပါတယ်။ဒီကရိယာကိုထိုင်းနိုင်ငံနဲ့ American ပြည်ထောင်စု Los Angeles မြို့တွေကပါဝယ်ယူအသုံးပြုသွားဖို့အတွက် Ocean Cleanup အဖွဲ့ကိုကမ်းလှမ်းထားတဲ့အကြောင်းအလုပ်အမှုဆောင် Boyan Slat ကပြောပါတယ်ရှင
်။တော်ရရှင်များရှင်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြစ်ခတ်ရက်စက်ရေးသဘောတူညီချက် MCA လက်မှတ်ရေးထိုးတာအခုဆိုရင်လေးနှစ်ပြည့်သွားပါပြီ ။တနည်းလေလင်းနှစ်ပြည့်အခမ်းအနားကိုတော့လက်မှတ်ထိုးထားတဲ့အဖွဲ့တွေစုံစုံလင်းလင်းမတက်နိုင်ခဲ့တဲ့အထိအခုအစ်တွေလည်းကြုံခဲ့ရပါဗျ။လင်းနှစ်တာကာလအတွင်း NCA သဘောတူညီချက်ကနေဘာတွေအကျိုးဖြစ်ထွန်းခဲ့ပါလဲ။ဘယ်လိုစိန်ခေါ်မှုတွေကြုံခဲ့ရပါလဲ။ပြည်တွင်းငြိမ်းချမ်းရေးအတွက်မှန်ကန်တဲ့လမ်းကြောင်းတစ်ခုဖြစ်ပါရဲ့လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရရှင်။စနေညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနဲ့ဒီတစ်ပတ်မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်မှာကယ်လိုရီကိုအသေးစိတ်တွက်ချက်စားတော့တာဟာလူအများစုလုံဆောင်နိုင်တဲ့အခြေအနေမျိုးမှာမရှိသေးတာကြောင့်စီးကျိုသွေးကျိုဝေဒနာရှင်တွေအနေနဲ့ကယ်လိုရီတွက်ချက်စားတော့ဖို့မလွယ်ကူသေးတဲ့အချိန်မှာကာဘိုဟိုက်ဒရိတ်ကိုလျှော့စားပြီးတော့ဟင်းသီးဟင်းရွက်တွေကိုများများစားပေးဖို့လိုတဲ့အကြောင်းဒေါက်တာတန့်စောကစီစဉ်တင်ဆက်ပေးထားပါတယ်ရှင်
စားတော့လေ့ကျင့်ခန်းနဲ့ဆေးဝါးသုံးဆွဲမှုသုံးမျိုးလုံးကိုတက်မှတ်ချက်တွေနဲ့အညီတိတိကျကျလိုက်နာဆောင်ရွက်နိုင်မှသာစီကျိုသွေးကျိုယောဂရဲ့ဆွေးကျိုတွေမခံစားရအောင်ထိန်းသိမ်းထားနိုင်မှာဖြစ်ပါတယ်။ယောဂကုထုံးတွေတိုးတက်ပြောင်းလဲလာတာကြောင့်လူတူးချင်းစီလိုက်နေ့စဉ်စားတော့တဲ့အစားအသောက်တွေကိုကယ်လိုရီတွက်ချက်စားတော့ခဲ့မယ်ဆိုရင်သင်္ဒင်းတခြားတဲ့ပမာဏထင်းကြီးတဲ့နေရာမှာပိုပြီးထိရောက်မှုရှိတယ်လို့လည်းပညာရှင်တွေကပြောလာကြတာပါ။လူတူးချင်းစီလိုက်နေ့စဉ်လိုအပ်တဲ့အာဟာရတန်ဖိုးတွေကိုကယ်လိုရီတွက်ပြီးစားတော့တာဟာသင်္ဒင်းတခြားတဲ့ပမာဏကိုထင်းကြီးတဲ့နေရာမှာအထောက်အကူဖြစ်စေနိုင်တယ်ဆိုပေမဲ့မြန်မာနိုင်ငံမှာရှိတဲ့လူနာအများစုမှာတော့လက်တွေ့လုံနိုင်မလုံနိုင်ဆိုတာကိုကြိုတင်စဉ်းစားပြီးမှဆုံးဖြတ်ချက်ချတင်တယ်လို့အထွေထွေယောဂကုဆရာဝန်တူဦးဖြစ်သူဒေါက်တာဦးဝင်းစောကအခုလိုပြောပါတယ်
။ချင့်ချိန်နိုင်တဲ့လူဟောဖြစ်ရလား။နောက်တစ်ခုကသူကပညာအရေးချင်းနဲ့ပတ်သက်တော့ကျန်းမာရေးနဲ့ပတ်သက်တဲ့ပညာအရေးချင်းเนาะကျန်းမာရေးနဲ့ပတ်သက်တဲ့ဥမာစီချုံနဲ့ပတ်သက်တာကျန်တဲ့ယောဂနေနဲ့ပတ်သက်တဲ့ knowledge level ကဟိုဘလောက်ရှိသလဲ။တကယ်လို့သူရောဟိုတွက်ချက်စားမယ်ဆိုရင်ကောသူတကယ်လုံးနိုင်မှာလားအဲ့ဒီအတွက်ငွေကုန်ကြတဲ့ငွေရေးကြီးနောက်တစ်ခုအဲ့ဒီအတွက်သူတက်လို့လိုက်နာဆောင်ရွက်နိုင်မှာလားဒီလိုအချက်တွေပေါ်မှာကျွန်တော်တို့ကလည်းမူတည်ဖို့မှာဖြစ်ပါတယ်ဒီလိုအချက်တွေနဲ့ okay ပြည့်စုံနေဆိုရင်တော့အင်းကျွန်တော်တို့ကတော့တွက်ချက်စားသုံးနိုင်တဲ့နည်းလမ်းကစူးစမ်းပါပြီးတဲ့အခါကျ dietitian နဲ့ consultation လုပ်ဖို့လည်းလိုမှာဖြစ်တယ်နော်အဲ့တော့ပြီးတဲ့အခါအတိုင်းတာအတိုင်းအဆကိုစားနိုင်မှာဖြစ်တယ်။ဘာမို့ရင်ကျွန်တော်တို့တာမန်လူပုဂ္ဂိုလ်များအနေနဲ့ကတော့ကျွန်တော်တို့ကတော့ရေဘူးရပလန်နဲ့ပဲဟိုဟာဟိုဖြစ်စီချင်ပါတယ
်။နေ့စဉ်စားတော့တဲ့အစားအစာတွေကိုကယ်လိုရီတွက်ပြီးစားတော့ရတာဟာရှုပ်ထွေးတဲ့လုပ်ငန်းစဉ်တစ်ခုဖြစ်ပါတယ်။စီကျိုသွေးကျိုယောဂါမဖြစ်သေးတဲ့တာမန်လူတွေမှာတော့ကျန်းမာရေးနဲ့ညီညွတ်အောင်စားတော့မယ်ဆိုရင်နေ့စဉ်စားတော့တဲ့အစားအစာမှာအာဟာရလေးမျိုးကိုတင့်လျော်တဲ့အချိုးအစားတိုင်းစားတော့နိုင်ဖို့ဆိုတာဟာခက်ခဲတဲ့အလုပ်တစ်ခုဖြစ်နေနိုင်တယ်လို့ဒေါက်တာဦးဝင်းစောကပြောပါတယ်
။ဒီ normal လူတယောက်အတွက်ဆိုလို့ချင်းကျွန်တော်တို့ကအစာအုပ်စု၄စုရှိပါတယ်။နံပါတ်၁ကကာဘွန်ဟိုက်ဒရိတ်ပေါ့။စွမ်းအင်ကိုပေးတဲ့ကာဘွန်ဟိုက်ဒရိတ်သူကတော့55ရာခိုင်နှုန်းကအစာတောက်ရဲ့55ရာခိုင်နှုန်းက55ရာခိုင်နှုန်းတော့ပါရပါမယ်။နောက်တစ်ခုကအသားဓာတ်။အသားဓာတ်ကတော့ကျွန်တော်တို့ protein ပေါ့။အဲ့ဒီ protein ဓာတ်ကတော့100ရာခိုင်နှုန်းက35ရာခိုင်နှုန်းပါမယ်။နောက်တစ်ခုက fat အဆီ။အဆီကတော့20ရာနေပြီးတော့35ရာခိုင်နှုန်းပါမယ်။ vitamin C mineral C ပါတယ်။ဒီအပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကဘလောက်စားရမလဲဆိုတာကိုကျွန်တော်တို့ကတွက်ချက်မှာဖြစ်ပါတယ
်။စီးကျိုသေးကျိုဝေးနာရှင်တွေဟာတာမန်လူတွေထက် carbohydrate short ပြီး carbohydrate နည်းပါတဲ့ဟင်းသီးဟင်းရွက်တွေကိုများများစားပေးရမှာပါ။တမန်လူတွေနေ့စဉ်စားတော့တဲ့အာဟာရတန်ဖိုးတွေနဲ့လည်းမတူညီတော့တာကြောင့်အာဟာရတန်ဖိုးကိုအသေးစိတ်တစ်ချက်စားတော့တာဟာပိုပြီးခက်ခဲနိုင်တယ်လို့ဒေါက်တာဦးဝင်းစောကပြောပါတယ
်။စီးကျူဝေဒနာရှင်ဖြစ်လာပြီးဆိုတဲ့အခါကျွန်တော်တို့ရဲ့အစားအသောက်စားတဲ့ပုံစံကပြောင်းသွားပါပြီ။ပြီးတော့ကျွန်တော်တို့ကကာဘိုဟိုက်ဒရိတ်နော်ကျွန်တော်တို့ကစီတန်းပေးတဲ့ကာဘွန်ဟိုက်ဒရိတ်က25ရာခိုင်နှုန်းပဲဖြစ်တော့ပဲအသားဓာတ်ကလည်းကျွန်တော်တို့25ရာခိုင်နှုန်းနောက်တစ်ခုကကာဘွန်ဟိုက်ဒရိတ်မပါတဲ့အသီးအရွက်ကအဲ့ဒါကကျွန်တော်တို့က50ရာခိုင်နှုန်းဖြစ်သွားတယ်ဆိုတော့အချိုးစားကတအားကြီးအချိုးစားကပြောင်းသွားတာပေါ့နော်အဲ့ဒါလိုပြောင်းသွားတဲ့အချိုးစားကိုကျွန်တော်တို့တွေဟာတေချာအစာအုပ်စုအလိုက်တွက်ချက်နိုင်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အတွက်ကျွန်တော်တို့အတွက်ချက်စားဖို့ဟာအဆင်ပြေမှာဖြစ်ပါတယ်
။က ကျမရင်းနဲ့ပတ်သက်တဲ့တိုးတက်ပြောင်းလဲမှုတွေဟာရုပ်တရက်လိုက်မိဖို့ခက်ခဲပေမဲ့ရေရှည်မှာတော့ပြောင်းလဲမှုတွေကိုအမီလိုက်နိုင်အောင်ကြိုးစားကြရမှာပါ။သေးရင်တခြားတဲ့ပမာဏကိုထိထိရောက်ရောက်ထိန်းချိနိုင်မှုအတွက်ကယ်လိုရီပမာဏကိုအသေးစိတ်တွက်ချက်စားသုံးမှုလိုတာကြောင့်တတ်နိုင်တဲ့သူတွေအနေနဲ့ကြိုးစားပြီးလုံဆောင်သင့်တယ်လို့အာဟာရဆိုင်ရာဆရာဝန်တူဦးဖြစ်သူဒေါက်တာခြေစင်ယူမုံကပြောပါရယ်
။တချို့ဆိုလို့ရှိရင်ကလုံးဝဟုတ် physically active ဖြစ်တယ်ပေါ့။အမှတနေ့တနေ့လုံးပြေးလွှားလှုပ်ရှားနေရတဲ့လူမျိုးတချို့ကျတော့တနေ့ကုန်ယုံထိုင်လုပ်နေရတဲ့လူဆိုရင်သူတို့ကယ်လိုရီပမာဏလိုအပ်ချက်ကမတူ။အဲ့ခါကျတော့ကျမတို့ဥမာပုံစံတစ်မျိုးရင်းနဲ့ပေါ့ဟိုလူနာအားလုံးကိုတပုံစံနဲ့ဟိုတတမတ်ထဲအဲ့လိုလုံးလုံးမရဘူးပေါ့လူတယောက်ချင်းစီရဲ့အသက်ပုံမှန်မူတည်သေးတယ်ဥမာတမတော်အသက်80လူနာနဲ့50လူနာဆိုမတူနိုင်ဘူးဥမာ60လူနာနဲ့အသက်30အရွယ်လူနာဆိုလို့ရှိရင်လည်းမတူနိုင်ဘူ
းကယ်လိုရီကိုအသေးစိတ်တက်ချက်စားတော့တာဟာလူအများစုလုံးဆောင်နိုင်တဲ့အခြေအနေမျိုးမှမရှိသေးတာကြောင့်စီချုပ်သေးချုပ်ဝေနာရှင်တွေအနေနဲ့ကယ်လိုရီတက်ချက်စားတော့ဖို့မလွယ်ကူသေးတဲ့အချိန်မှာကာဝိုက်တွေကိုလျှော့စားပြီးဟင်းသီးရည်တွေကိုများများစားပေးဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပါ
ဒေါက်တာတန်းစောစီစဉ်တင်ဆက်တဲ့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ပြီးအခုမြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။အစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အေအေတို့အကြမ်းမှဖြစ်ပွားနေတဲ့စီးရီးပဋိပက္ခတွေကြောင့်ရန်သူလူတွေဆိုတဲ့တန်တရားနဲ့ဖမ်းဆီးချုံနှောင်ခံရသူတွေအများအပြားရှိနေပါတယ်။ဒီလူတွေကတချို့ကိုမတရားသိမ်းပုံမှန်နဲ့ဒါမှမဟုတ်ပြစ်ဒဏ်ကြီးလေးတဲ့အကြမ်းဖက်ဥပဒေနဲ့ဆွဲဆိုတာတွေလည်းရှိတယ်လို့ရှေ့နေတက်တန်းနှစ်ပေါင်း40ရှိခဲ့ပြီဖြစ်တဲ့တရားလွှတ်တော်ရှင်နေဒေါ်အေးနုစိန်ကဆိုပါတယ်ဒီလိုတန်တရားသားကောင်ဖြစ်ရသူတွေဟာတီစဲတရားဥပဒေအရမှန်မှန်ကန်ကန်ယုံတင်စစ်ဆေးခြင်းခံကြရပါရဲ့လားသူတို့ကိုဖမ်းဆီးချုံနှောင်စစ်ဆေးမင်းမြန်းနာမှာကောဥပဒေလုံထုံးလုံနည်းတွေနဲ့ကိုက်ညီပါရဲ့လားဒေါ်အေးနုစိန်နဲ့ဥကြောဇန်သားတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်နိုင်ပါပြီရှင်
တော့အင်းဥစဉ်ခင်ဗျာကျွန်တော်ဒီကနေ့ဆက်သွယ်ရတဲ့အကြောင်းကတော့ရခိုင်ပြည်နယ်မှာအေအေနဲ့အစိုးရစစ်တပ်နဲ့ဖြစ်နေတဲ့တိုက်ပွဲကြောင့်တန်တရားနဲ့ဖမ်းဆီးစစ်ဆေးခြင်းခံရတဲ့ပြည်သူတွေရဲ့အခြေအနေကိုကြည့်လို့ရတယ်။အဲဒီဖမ်းဆီးတရားစွဲဆိုတဲ့လူတွေကိုတရားဥပဒေနဲ့အညီယုံတင်စစ်ဆေးပါသလား
။ယုံတင်တဲ့အနေထားတော့ရှိပါတယ်ဗျာ။ဒါပေမဲ့ပထမတော့တက္ကသိုလ်ကမှပဲရဲကိုအပ်ပါတယ်။ရဲကအပြီးမှာပဲရမန်အထက်ထက်ယူပြီးတော့တရားစွဲဆိုပါတယ်။စွဲဆိုတဲ့အခါမှာလည်းပဲအထူးသဖြင့်ညောင်ဦးတို့ဟိုရပြီးတော်တို့ကိုဖြစ်နေတဲ့အနေအထားတွေမှာသူတို့ရှိအကျန်းတဲ့ဥပဒေပုံမှန်တွေကထောင်ရန်ခဏနှစ်အထက်ထက်ကြီးတစ်သက်တည်းကျောင်းဆက်မှန်တဲ့ပုံမှန်တွေနဲ့စွဲမယ်ဆိုတော့အားလုံးကိုခရိုင်မှာစွဲတဲ့အနေအထားပါ။အဲ့ဒီခရိုင်မှာစွဲတဲ့အချိန်မှာညောင်ဦးခရိုင်ကြီးတို့ရှိလုံးကြုံနေအကြောင်းပြချက်ပြီးတော့ယုံကြောက်လျှောက်ပါတယ်ဒီခိုင်ဒီနယ်တရားပြုတ်တော့အဲ့တော့ယုံကြောက်လျှောက်ထားတဲ့အနေအထားကလည်းကြံ့ကြပါတယ်ယုံကြောက်လျှောက်တဲ့အခါမှာဟိုကြားနာပြီးတော့ချုံးပြတဲ့အချိန်ကလည်းလုံးချုံးလုံးကြီးအရာကိုအနည်းဆုံး7လ3လလောက်ကိုကြံ့ကြပါတယ်ဒါကြောင့်ခိုင်ခိခါပြီး6လလောက်မှာပဲတရားစစ်ဆေးနိုင်တဲ့အချိန်ကိုယူခံကြပါတယ်
ဟုတ်ကဲ့
နောက်ရုံးလို့ရောက်ပေမဲ့တရားလို့တွေဟာဒီလိုမျိုးစကမ်းတွေဖြစ်နေတယ်ဆိုတော့အကြောင်းမျိုးတွေပြပြီးတော့ရုံးသိမ်းအတိုင်းမလာဘူးအထူးသဖြင့်မင်းချောင်းတော့ရဲတွေပြီးမလာဘူးတက်မတော်ဒီကဲတွေကစအဆင်စံတောင်းရှိတဲ့ဒုညာသက်တွေဆိုလုံးဝမလာရင်းနဲ့အကြောင်းအမှုမျိုးပြတဲ့အတွက်စစ်တပ်ခါမှမစအားကိုကျန်းကြတဲ့အနေအားကိုရင်ဆိုင်ရတဲ့အနေအားကိုရှိပါတယ
်တချို့ကအပြစ်မဲ့တဲ့လူတွေကိုသံသရာနဲ့ဖမ်းဆီးပြီးတော့နှိပ်စက်တယ်ညှင်းဆဲတယ်ဆိုတဲ့စကားတွေပြောသံကြားရပါတယ်။အဲ့ဒါတကယ်ဟုတ်ပါသလား။သူတို့မဟုတ်တကယ်တမ်းဖမ်းသိမ်းဖမ်းထိုက်လို့ဖမ်းပြီးတော့ရုံမှကုနာတရားစွဲဆိုတင်ပြတဲ့အခါမှာသက်စီအထောက်အထားရဒီလူတွေဟာသူတို့ဆွဆွဲတဲ့အတိုင်းအကြမ်းဖက်ဥပဒေနဲ့ညှီစွန်းတဲ့တရားခံတွေဖြစ်နေပါသလား။အဲ့ဒါလည်းအကြမ်းမြင်သုံးသပ်ပေးပါဦး။စိုက်ပါဆ
ောင်ရတဲ့အမှုတွေကိုကျွန်တော်တို့တွားပြီးတော့သူတို့ကကြားကြည့်ကြည့်ပါလို့ဗျာ။အဲ့လိုနေထားမှပြီးတော့ခိုင်းကြည့်ခါရလေဒီကစားပြီးတော့ဖမ်းတယ်ဘယ်နေရာမှာကြာခဲ့လဲဆိုတော့သူတို့ကမချွေးမချံပြောပြတဲ့အတွက်ကျမတို့ကကိုယ့်အမှုကိုရင်ဆိုင်တဲ့အခါမှာခုခံချေပမှုရန်ကြောင်းနဲ့ပြန်နံမီးတွေခါမှာတော့အမှုတွေညှိချချက်အရာကျမကတကယ်ကိုရုံရုံကြည့်ကြည့်နဲ့ဒါကတော့မှဒဏ်ရာတွေရှိတယ်ချင်းုံဆက်ပြရတာတွေရှိတယ်အဲ့မှာဘယ်လိုသိစက်ခံခဲ့ရလဲနော်ဒီလိုဆိုလျော်ပြောင်းတဲ့အခါမှာတော့ဘယ်လိုရှိလဲဒီလိုဟောမခံမကျင်းကိုစိတ်ဆက်ချင်းဝန်းစုံနဲ့ဒီဆက်ပြီးမှပဲတရားစွဲဆိုတဲ့ခါတဲ့အစီအကိုရောက်တယ်။ဒ တချို့ကလည်းသူတို့မတရားသေးဥပဒေပုံမှန်နဲ့ဆွဲဆိုပြီးမှပဲအကျန်းဆိုင်ရဲ့အဲဆွဲဆိုပြီးခါရတယ်။ဆိုတာမျိုးတွေကဒါကျမကတော့အမှုတွေရေးကြချက်အရာနဲ့သူတို့ကိုယ်ပေါ်မှာရှိတဲ့အကြံအကျင့်တွေသူတို့ပြောတဲ့လူသားမှုတွေနဲ့မှန်ကန်ပြည့်ရင်းမှုတွေကိုကျမကယုံကြည်ပြီးတော့ယုံကြည်မှာတော့ကျမမေးပါတယ်။ဒီဆုံးသွားတဲ့လူတွေလည်းရှိပါတယ်။
သူတို့စပြီးတော့ဖမ်းပြီဆိုတဲ့အခါမှာဘယ်လိုလူတွေကိုဖမ်းတယ်ရတော့သဘုံနဲ့ဆက်သွယ်ရှိတဲ့ဒီရွာမှာသူရိမုတ်ဒီရွာကရွာသားတချို့ကသဘုံတပ်ဖွဲ့ဝင်တွေဖြစ်တယ်ဆိုတော့အဲ့လိုပုံစံမျိုးနဲ့လိုက်ဖမ်းတာသူတို့ကတွေ့တဲ့လူတွေကိုဆွဲလိုက်ကြပါရခဏ
အ
ဓိကအ
ရင်ကြ
ီး
တာကိုကျွန်တော်ပြောမယ်ခင်ဗျာဒီရွာကဒီမှာရှိဒီရွာအုပ်ချုပ်မှုဆိုတာအစိုးရရဲ့တာဝန်ရှိတဲ့နော်အခြေခံအုပ်ချုပ်တည်ယူတန်းစားတရက်ပါမယ်အထူးသဖြင့်ဒီတော့အုပ်ချုပ်ရေးမှုတွေပဲအခန်းကြီးထားရဲအနှိမ့်ချက်ထားရဲယာယီမှုတွေအုံမှုတွေဒါကသမဆုံးဉာဏ်သားပြ။ဒီဟာဒီလိုထောက်ပံ့နေဘူးလေပတ်သဖြင့်နော်ကျွန်တော်တို့လိုက်ပေးရတဲ့အမှုတွေ။နောက်ယူနာပို့တယ်ခင်ဗျာ။အဲ့ယူနာပို့တဲ့ဒီအနည်းယူနာကတင်ပြီးမြောက်ပါတိမြောက်။ဒါမှမဟုတ်ဒီလုံးခံလိုက်တဲ့ဒရိုက်ဘာကစပယ်ယာကအစပေါ့နော်။အဲ့လိုပဲအဲမှာတွေ့ခဲ့ပြီးအတင်းကျစားရင်ရှန်ကလည်းပြန်လာတဲ့ဒီပတ်သဖြင့်ကွာမျိုးတွေပဲခံရတယ်။ဒီလိုလည်းအမှုလိုက်တဲ့တက်အောင်ဒီပေါင်း50လေးမျိုးရှိပါပြီခင်ဗျာက။နောက်တစ်ခါနားထိုင်ပြီးတော့ဟိုညကန်းဆက်မှာကျဲကျောင်းနေတဲ့အဖိုးကြီးအဲမင်းမကအော်ပြစ်ပြီးတော့အဖိုးကြီးဘုံထောင်ရလာဆိုတော့ဆရာပြည့်တဲ့အတိုင်းပါပဲ။ကျမတို့ရခိုင်တွေမှာနားထောင်ရင်ပြုံးလို့ဘုံလို့ခေါ်တယ်။ထောင်ရပါလေရွာမှာရှိတဲ့ဘုံတော့ရှိပါတယ်ဆိုတော့ကိုအိမ်မှာဖမ်းပြီးတော့ခေါ်တော့တမိတဲ့သားတွေရှိမှသူ့ဘုံတွေကိုပြအဲ့ဒီဘုံကနားထောင်တယ်ပြုံးဘာမလဲအဲ့ဘုန်းကြီးကလည်းခေါင်းကိုကျွဲပြီးတော့အဲ့ချက်ချင်းနဲ့တို့ပြီးတော့ဖိတ်ချက်ထားရတယ်ဆိုဆရာမဆရာမပြောတာကျွန်တော်ဘာမှမကြောက်ဘူးကျွန်တော်ဖြစ်တာလေကျွန်တော်ပြောမယ်ခေါင်းထဲမှာလေဒီမိသားစုကလည်းကျွန်မအမှုမှာဒီတရလို့အရာရှိတွေရဲရရှိတွေဖြစ်တဲ့ခါမှာကျွန်မတည်တည်ချာချာကိုမင်းမို့ပြီးတော့ပြုတ်ပြေးပါတယ
်တလောတော့ငါလားမနှစ်ကလားအဲ့မြောက်ဦးမြို့နယ်ကကြေးရွာအုပ်ချုပ်ရေးမှူးတွေအလုံးလိုလိုပဲရာထူးကနှုတ်ထွက်တယ်ဆိုပြီးတော့ဖြစ်ခဲ့တဲ့ဖြစ်ရတစ်ခုကြားလိုက်ရပါတယ်။အဲ့ဒီကိစ္စကဘယ်လိုရှေ့ဆက်ဖြစ်သွားပါလဲ
။
သူတို့ပြန်ပြီးလက်ခံကြသလား။သူတို့ရမှာအစားထိုးခန့်သလား
။အစားထိုးမခန့်ဘူးခင်ဗျ။ကြောက်တော့မြုံနေမှာလည်းဒီလိုပဲလောက်ခဲ့ပါတယ်။တယောက်ပြောက်သွားတာခုခုခြာမတွေ့ဘူးလေခင်ဗျ။ကြောက်တော့မြုံနေတာ။အဲ့တော့ရပြည့်တော်မှာလည်းဒီလိုပဲလောက်ကြပါတယ်။အုပ်ချုပ်ရေးမှုတွေဟာ။ဒါပေမဲ့ဒီလောက်ကြီးဟိုအုပ်ချုပ်ရေးပြပြနေတဲ့အချိန်လုံးလုံးကြီးအကြီးကြီးနေတဲ့အချိန်အဲ့လာဒီမှာတော့တင်းတဲ့ဟိုဒီမျိုးနေတော့ခရိုင်ရဲ့ဒီမျိုးနဲ့ပြီးပြီးတော့ဒီကြောက်ရတဲ့အနေအထားမျိုးနဲ့ဆက်ပြီးတော့ဆောင်ရွက်ကြတာရှိကြတယ်အစားတို့ခန့်ရတာတို့ပါလို့တော့ကျမတို့မကြမ်းမိပါဘူ
းဒီကိစ္စနဲ့ပတ်သက်ပြီးတော့ခိုင်းပြည်နယ်မှာသူရိမဟုတ်ပြည်တော်စုလွှတ်တော်မှာလူတို့ကိုယ်စားလှယ်အမတ်တွေကဒီကိစ္စကိုတင်ပြတာမင်းမြန်တာရှင်းလင်းချက်တောင်းတာကလုပ်ကြပါသလားအဲ့လိုလုပ်တယ်ဆိုရင်ဘယ်လိုပြန်လဲပြီးတော့ဖြေကြပါသလဲဒီပြည်သူတွေကိုဖမ်းဆီး
ကိုယ်သိစက်တာလို့ပါလို့နေတော့တမမင်းခွန်ကိုအထူလို့တော့မကြမ်းမိပါဘူးခင်ဗျာဒါပေမဲ့တကယ်တမ်းဒီပြန်ပန်းစီဆောင်လာတဲ့ဖြစ်နေတဲ့အနေအထားတွေတော့အခုတည်းကတမတို့ရခိုင်ပြည်နယ်ဖြစ်တော့ကိုယ်စလေတွေကတော့အမင်းမြင်လာတော့ဖြစ်တော့အကြည့်ကြည့်လာတော့ရှိပါတယ်အပြည်နယ်မှာဟိုပြည်ထောင်စုမှာလည်းကြိုးစားတယ်ဒါပေမဲ့ဟိုခုမပြူဆိုတာမင်းခွန်မရဘူးဆိုတာအဲ့လိုအနေအထားမျိုးတော့ကြားပါဒါပေမဲ့ဒီပန်းစီကျင်းပကားရတဲ့တင်ဆုံးရဆိုတာဒီတော့အပြည်ပြည်ရတော့ကွန်ပဏီတွေကတော့အင်တာဗျူးတွေမှာတော့ကတော်လူကိုအပြည်ပြည်ပုံပုံပြည်နေနေအထူးကြားတင်ပြကြတာလည်းတမကြည့်ပါလေ
ပြည်တော်စုလွှတ်တော်ကတော့ထားပါတော့ပြည်နယ်လွှတ်တော်ဟာအစိုးရအပေါ်မှာပြည်နယ်အုပ်ချုပ်ရေးအပေါ်မှာတစုံတရာဩဇာသက်ရောက်ခြင်းတစုံတရာဆွေးနွေးညှိနှိုင်းပြီးတော့ဖြစ်ရှင်းဖို့ပြည်နယ်လွှတ်တော်ကကန့်လန့်တာကိုပြည်နယ်အုပ်ချုပ်ရေးအာဏာပိုင်တွေဘက်ကပူပေါင်းဆောင်ရွက်ပြီးတော့စီစဉ်တာမျိုးဒီဟာကိုဖြစ်ရှင်းဖို့ကြိုးပမ်းတာမျိုးရှိပါလားခင်ဗျာ
။ဒါတော့မတွေ့ရဘူးဆရာ။ဒါပေမဲ့ခုနကလုံးနိုင်တဲ့အနေအထားပေါင်းခဲ့တော့စုံစမ်းတိုက်တိုက်လုပ်ကြတယ်ဆိုတော့ကျွန်တော်အသိမှတ်ရှိပါတယ်။ဒါပေမဲ့အဲဖြစ်တော်နဲ့ရခိုင်ပြည်နယ်အစိုးရနဲ့ခါကတော့ဒီကိစ္စတစ်ခုပဲပေါက်ပါဘူး။ကျန်ရဲ့အကွာအခတွေကလည်းရှိနေတယ်ဆိုတာကတော့ဆရာတို့လည်းသိပါတယ်။ကျွန်တော်တို့လည်းနေနေသိနေရတာပါပဲ
။ဟုတ်ကဲ့ဒီတော့တခုစောစောကမိခဲ့ဖို့ကောင်းတယ်ထင်ပါတယ်အဲ့လိုတန်တရားနဲ့ဖန်စီပြီးတော့တရားဥပဒေအရအဖြစ်မပေါ်ခင်မှာလက်လွန်ပြီးတော့သေဆုံးသွားတယ်ဆိုတဲ့သတင်းတွေကြားပါတယ်အဲ့ဒါမျိုးကဘယ်နှခုလောက်ဖြစ်ဖြစ်ပါလဲခင်ဗျာ
ကျမအစီတော့၅လောက်စောစောလောက်ကို ကျွန်မသိထားပြီးရပြီကျွန်မလိုက်တဲ့အမှုကလည်းတရားဥဆုံးသွားပါတယ်ဆုံးပြီးမှပဲကျန်လို့ဒီကျွန်မအထုလိုက်ရတာပါနောက်ဒီကြာလိုက်တာတရားခုတလောကပဲကြည့်ရအဲဈာမှာလည်းအခုရောက်တော့ကျွန်မတို့ကြားရပါတယ်
အဲ့တော့အဲ့လိုသစ်ဆုံးသွားတဲ့သူတွေအတွက် justice ဆိုတာမရှိဘူးလားအဲ့တော့သူတို့အတွက်အမှန်တရား
အဲ့ဒါမျိုးပဲကျမပြောပါတယ်အဲဘယ်သူကသွားပြီးတော့ဘယ်သူကတိုက်ရမှာလဲမျက်နှာတူဆိုတာဒါဘယ်သူကအရင်ကြီးပြီးမှလဲအဲ့ဆိုတဲ့အနေအထားတွေဟာရှိကြတယ်ကျမတွေဟာခံစားချက်တွေရှိတယ်ခံကျင်းချက်တွေရှိတယ်သူတွေလည်းအရင်ကြီးပြီးကျင်းတယ်တရားပြတ်တာရှိတယ်ဒါပေမဲ့ကျမတို့ရဲ့အနေအထားတွေကဒီတိုင်းနဲ့ကိုယ်တမပြပြီးတော့တန်ရာရပြီးတော့ပြေးသွားပါတယ်ဆိုပေမဲ့ဟိုအသားလျှောက်ကိုပဲဒီလိုဘုံခေါင်းလို့ဘုံခြံကြည့်လို့ပြေးပါတယ်ဆိုပြီးတော့ချက်လာနေပြီးမှပဲဟိုစိတ်ချက်နေတယ်လက်သွားတယ်ဒုက္ခရှိနေတယ်ဆိုကျွန်မတို့ကရင်ဆိုင်ပြီးတော့စပေးခံရကြောင်းပါတယ်ဆရာ
အဲ့တော့ကျွန်တော်တခုမေးပြစင်နောက်ဆုံးနေနဲ့အခုကျွန်တော်မင်းနေတာကအစိုးရစစ်တပ်ဘက်ကအာဏာပိုင်ဘက်ကပဲလို့လုပ်တယ်ဆိုတာကိုပြောနေတယ်ကျွန်တော်ဒီအတိုင်းလွှင့်လိုက်ရင်သောတာရှင်တို့ကမေးလာပါလိမ့်မယ်အေးအေးသဘုံတွေကလောက်တာကိုကြတော့မမေ့ဘူးလားဆိုတော့ပြောကောင်းပြောပါလိမ့်မယ်ဆိုတော့အစိုးရရဲ့တချို့တွေစပိုင်တွေလို့ယူဆပြီးတော့အေးအေးဘက်ကတော့လို့ဖန်ဆီးပြီးတော့ဥပဒေမဲ့လောက်တာတွေရှိပါသလားခင်ဗျာရှိရင်လည်းအမှန်တိုင်းပဲပြောပါအ
င်းကျွန်တော်ပြောနေတော့ဟိုခိုင်အမျိုးသမီးကြီးနေတဲ့အတွက်ဘယ်လိုကြီးပြောတယ်လို့ပြောလဲကျွန်မအတိအကျတော့ကတော့ဒီလိုဖန်ဆီးခေါ်ပြီးတော့အဲတက်ပြစ်တယ်ဆိုတာမျိုးတော့ဒီလိုမျိုးတက်ကတော့တင်းမဟုတ်တင်းကိုယ်ရင်းနဲ့ဆက်ထိခိုက်နေကြတော့တိုးတိုးတက်တက်နဲ့ဖြစ်ဖြစ်ကြည်ကြည်လာလို့ဒီကထွက်လာမှာပဲဆရာအဖမ်းကြည့်တာတွေဒါတွေခေါ်ဆောင်သွားတာတွေအနောက်ပြန်ထွက်တာတွေမသိသေးတာတွေတော့ကြားပါလေဒီလိုတက်ပြစ်တာတွေပါလို့တော့ကျမလည်းမကြားမိဘူးလို့ပဲကျမအပွင့်လုံးဆုံးပြောပြရစီဆရာ
ဦးကျော်စင်သာရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရပြီးအခုတော့ကိုရနိုင်စုစည်းတင်ပြထားတဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုနားဆင်နိုင်ပါပြီရှင
်မင်္ဂလာပါကျွန်တော်ရနိုင်ပါ VO ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်2021 FIFA ကမ္ဘာ Club Champion ဖလားကိုအသေးအရေအတွက်တိုးပြီးတော့တရုတ်နိုင်ငံမှာကျင်းပသွားမယ်လို့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကကြေညာလိုက်ပါတယ်။ Tiger Woods ကတော့ဂျပန်နိုင်ငံမှာကျင်းပတဲ့ PGA ဖလားကိုအနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။ Switzerland မိုးလုံလေလုံ Tennis ပြိုင်ပွဲမှာတော့ Federer အနိုင်ရပြီးတော့အများဆုံးစံချိန်တင်လိုက်နိုင်ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။
ဒီဘက်အင်္ဂလန်ပရီးမီးယားလိဘောလုံးပွဲတွေမှာတော့ဇယားထိတ်ကဥဆောင်နေတဲ့လီဗာပူးနဲ့စပါ့စ်တို့တွေ့ခဲ့ကြပါတယ်။ဒါပေမဲ့အခုတစ်ပတ်မှာပရိသတ်တွေကိုဟာကနေဟင်ကနေဖြစ်အောင်လုပ်နိုင်ခဲ့တာကတော့လက်စတာအသင်းလိုပဲပြောရမှာပါ။လက်စတာအသင်းဟာဒီတစ်ပတ်မှာဆောက်သမ်တန်နဲ့ကစားခဲ့ပြီးတော့လက်စတာကခိုးခိုးကိုမရှိနဲ့နိုင်သွားပါတယ်။ဆောက်သမ်တန်ကအင်္ဂလန်နောက်တန်းလူဘတ်ထရန်ထုတ်ခံလိုက်ပြီးတဲ့နောက်မှာဆောက်သမ်တန်အသင်းဟာလုံးဝပြိုဆင်းသွားပြီးတော့နောက်ဆုံးမှာလက်စတာကခိုးခိုးကိုမရှိနဲ့နိုင်သွားပါတယ်။လက်စတာအတွက်ဗာဒီနဲ့ပေရက်စ်တို့ကဟက်ထရစ်ကြီးသွင်းသွားခဲ့ပါတယ်။ဆောက်သမ်တန်အသင်းဟာအခုလိုရှုံးသွားတဲ့အတွက်ကစားသမားတွေကသူတို့ရတဲ့တရက်စာလကကိုပရာဟီတာဒီစိန့်ဖောင်ဒေးရှင်းကိုလှူသွားမယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်။ချန်ပီယံမန်စီးတီးကတော့အက်စတန်ဗီလာအသင်းကို3-0မရှိနဲ့နိုင်သွားခဲ့ပါတယ်။မန်စီးတီးကနိုင်သလိုမြို့ကန်ပြိုင်ဘက်မန်ယူကလည်းနော်ရစ်စတီးကိုပယ်နယ်တီနှလုံးမဝင်တဲ့ကြားကပဲနိုင်သွားခဲ့ပါတယ်။မန်ယူကဒီပွဲမှာပယ်နယ်တီနှလုံးရခဲ့ပေမဲ့ရက်စ်ဖို့နဲ့မာဆီယောတို့ရဲ့ပယ်နယ်တီကိုဒီနော်ရစ်ကိုစမာတင်ခရူးကကာကွယ်ခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့နှစ်ယောက်စလုံးကတကိုးစီသွင်းလို့နောက်ဆုံးမှာမန်ယူက3-2နဲ့နိုင်သွားပါတယ်။ဒီတစ်ပတ်မှာတော့ဇယားထိတ်ကလီဗာပူးနဲ့စပါ့စ်တို့တွေ့ခဲ့ကြပါတယ်။စပါ့စ်ဘက်ကဟယ်ရီကိန်းကပွဲဆော့ဆော့ခြင်း10မိနစ်မှာတိုင်ထီထွက်လာတဲ့ဘောလုံးကိုကောင်းတိုက်သွင်းလို့စပါ့စ်ကရှေ့ကနေဥဆောင်ခဲ့ပါတယ်။ဒါပေမဲ့55မိနစ်မှာဟန်ဒါဆန်ကချီပါကိုသွင်းခဲ့ပြီးတော့ပွဲပြီးခါနီးမှာလိုအသင်းကပယ်နယ်တီရပြီးတော့ဆာလာသွင်းယူသွားလို့လီဗာပူးက2-2နဲ့နိုင်သွားပါတယ်။ဒီတစ်ပတ်မှာချယ်လ်ဆီကလည်းဘန်လီကို4-2နဲ့နိုင်ပြီးတော့အာစနယ်ကတော့အိမ်ခွင်းမှာခရစ္စတယ်ပယ်လစ်ကို2-0နိုင်နေပြီးမှနောက်ဆုံးမှာ2-0တည်ရဖြစ်သွားခဲ့ပါတယ်။ဇယ်ဘောကစားပြီးတဲ့ချိန်မှာတော့လီဗာပူးက9ပွဲနိုင်တပွဲတည်ရ28မှတ်နဲ့ဇယားထိတ်ကဥဆောင်နေပြီးတော့မန်စီးတီးက22မှတ်နဲ့ဒုတိယလက်စတာက20နဲ့တတိယနေရာမှာရှိနေပါတယ်ဗျာ။2021 FIFA ကမ္ဘာ Club Champion ဖလားကိုတရုတ်နိုင်ငံမှာကျင်းပပြီးတော့အသင်းတွေထပ်တိုးဖို့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကဆုံးဖြတ်လိုက်ပါပြီ။ ဒီနိုင်ငံကိုအရှင်ဖြစ်ရွေးချယ်တယ်လို့ရှန်ဟိုင်းမြို့မှာကျင်းပတဲ့အစည်းအဝေးမှာ FIFA ဥက္ကဋ္ဌ Gianni Infantino ကပြောလိုက်တာပ
ါ The FIFA Council decided today unanimously to appoint China PR as the hosts
ဘာကြောင့်လဲဆိုတော့ FIFA ကမ္ဘာဖော်လုံးအဖွဲ့ချုပ်ကောင်စီကတရုတ်နိုင်ငံကိုပုံစံအသစ်နဲ့ကျင်းပမဲ့ FIFA ကမ္ဘာကလပ်ချန်ပီယံများဖလားပြိုင်ပွဲကိုအရှင်ဖြစ်နဲ့ရွေးချယ်တယ်လို့တညီတညွတ်ထဲဆုံးဖြတ်ခဲ့တာကြောင့်ဘလုံးလောကအတွက်တော့ဒါကတကယ်ကိုသမိုင်းဝင်ဆုံးဖြတ်ချက်ပ
ါပုံစံအသစ်နဲ့ကျင်းပမဲ့ဒီ2021 FIFA ကမ္ဘာကလပ်ချန်ပီယံများဖလားမှာစုစုပေါင်းအသင်း24သင်းပါဝင်မှာဖြစ်ပြီးတော့တရုတ်နိုင်ငံအနေနဲ့ပထမဆုံးအကြိမ်အရှင်ဖြစ်ကျင်းပခွင့်ရမှာဖြစ်တယ်လို့ FIFA ဥက္ကဋ္ဌ Infantino ကပြောပါတယ်ပြိုင်ပွဲကတော့ဇွန်နဲ့ဇူလိုင်လကြားမှာကျင်းပမှာဖြစ်ပြီးတော့အသင်းအရေးအတွက်ကိုအတိအကျမပြောရင်ပဲဥရောပက7သင်းတရုတ်နိုင်ငံက3သင်းသမုဒ္ဒရာပိုင်းက3သင်းနဲ့ဂျန်နဲ့တိုက်တွေက3သင်းစီဖြစ်မယ်ဆိုပြီးတော့လဲပြောသွားခဲ့ပါတယ်ခင်ဗျာဆွစ်ဇာလန်နိုင်ငံမှာကျင်းပနေတဲ့မိုးလုံလေလုံတင်းနစ်ပြိုင်ပွဲမှာတော့နာမည်ကြီးရော်ဂျာဖက်ဒရာနိုင်ရပြီးတော့အများဆုံးစံချိန်တင်နိုင်လိုက်ပါတယ်ဘာဆော်မျိုးမှာတင်းငွေနေကနောက်ဆုံးဖိုင်နယ်ကစားကြတာမှာဖက်ဒရာနဲ့ဩစတြေးလျကအဲလက်စ်ဒီမီနော်တို့ကစားခဲ့ကြပြီးတော့ဖက်ဒရာက6-6နဲ့နှစ်ပွဲပြန်နိုင်သွားပါတယ်ဒါဟာဖက်ဒရာအတွက်တော့ဒီပြိုင်ပွဲကို10ချိန်မြောက်ပိုဆွဲတာလည်းဖြစ်ပါတယ်ဖက်ဒရာဟာဒီပြိုင်ပွဲမှာပိုဆွဲသွားတဲ့အတွက် ADB ချန်ပီယံဆုကို13ချိန်မြောက်ဘူးဆွဲလိုက်တာဖြစ်ပါတယ်ခင်ဗျာဂျပန်နိုင်ငံမှာကျင်းပတဲ့ဇိုဇို PGA ကောက်တီးပြိုင်ပွဲမှာတော့အမေရိကန်ကနာမည်ကြီး Tiger Woods နိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်ဒီပွဲမှာ Tiger Woods ကသတ်မှတ်ရိုက်ချက်ထက်19ချက်ရှော့ရိုက်ပြီးတော့စုစုပေါင်းရိုက်ချက်261ချက်နဲ့ချန်ပီယံဖြစ်သွားတာပါဂျပန်နိုင်ငံက Hideki Matsuyama ကလည်းသတ်မှတ်ရိုက်ချက်ထက်16ချက်ရှော့ပြီးနောက်ကနေကပ်ပြီးလိုက်လာခဲ့တာကြောင့် Tiger Woods ဟာအလွယ်တကူနဲ့အနိုင်ရခဲ့တာတော့မဟုတ်ပါဘူးTiger Woods အတွက်တော့ဒါဟာ82ခုမြောက် PGA ချန်ပီယံဆုဖလားလည်းဖြစ်ပါတယ်အခုလိုအနိုင်ရလိုက်တဲ့အတွက်သူဟာအချိန်ကအမေရိကန်ကဂန်ဝဲကောက်တီးကစားသမားကြီး Sam Snead ရဲ့ PGA ချန်ပီယံဆုဖလားစံချိန်ကိုလိုက်မီသွားခဲ့ပါတယ် Tiger Woods ဟာသူ့ရဲ့ပထမဆုံး PGA ချန်ပီယံဆုကိုတော့1996ခုနှစ်က Las Vegas မှာရခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့ Masters ပြိုင်ပွဲပါဝင် Major ဆုဖလား15ခုကိုလည်းရထားတယ်ဆိုတာပြောကြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
။ကိုရနိုင်ရဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ခဲ့ရတာပါ။ဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။မနေ့ပြန်ကြတာပြည်နေ့မနေ့ဖက်မနေ့6နိုင်ကနေ9နိုင်ထိအစီအစဉ်ဒီမှာတော့ဥကြုံစံသာရဲ့မြန်မာရေးသုံးသပ်ခြင်းနဲ့သူယုံကြည်ရာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်နိုင်ပါတယ်ရှင်။ခုတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါမယ
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ပေါ်အရေးယူနိုင်ရေးစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်မှာနိုင်ငံခြားရေးဌာနကယူကရိန်းရဲ့ချင်းချင်သူနူဒီနေ့ထွက်ဆိုမှုစီစဉ်ထားပါတယ်။သမ္မတထရမ့်ကနိုင်ငံရေးပြင်ပတဲ့ပေါ်စုံစမ်းပေးဖို့ယူကရိန်းနိုင်ငံကိုတောင်းဆိုခဲ့တဲ့ပေါ်အလွန်မင်းဆိုးရင်တဲ့အတွက်အထက်တာဝန်ရှိသူတွေကိုအသိပေးကြောင်းကြားခဲ့တဲ့အကြောင်းအင်ဂျီရောမျိုးသားလွန်ကျွေးဝင်တဲ့အမေရိကန်ဆေးရရှိသူကလွတ်တော်ကျမ်းစာပေါ်မှာထွက်ဆိုပြီးနောက်တည့်ရက်မှာပဲနိုင်ငံခြားရေးဌာနတာဝန်ရှိသူတွေကြားနာဆစ်ဆီမှာပါပထမကွာစစ်ပွဲအတွင်းတူရကီအော်တိုမန်တပ်တွေရောအာမေးနီးယားလူမျိုးတွေပေါ်တပ်ဖြတ်မှုတွေဟာလူမျိုးတွေတပ်ဖြတ်မှုမြောက်တယ်လို့အသိမှတ်ပြုတဲ့ဥပဒေကြမ်းကိုအမေရိကန်အောက်လွှတ်တော်ကအတည်ပြုလိုက်တဲ့ပေါ်တူရကီကဒီကနေ့ပဲကန့်ကွက်လိုက်ပါတယ်ဥပဒေကြမ်းကိုအောက်လွှတ်တော်မှာမနေ့ကအတည်ပြုခဲ့ပြီးအဲနောက်တူရကီဆိုင်ရာအမေရိကန်သံတမန်ကြီးဒေးဗစ်စတာဖီကိုဆင့်ခေါ်ကန့်ကွက်ခဲ့တဲ့ကြောင်းတူရကီနိုင်ငံရေးဝန်ကြီးဌာနကပြောဆိုခဲ့တာပါစီးရီးယားနိုင်ငံရှေ့မြောက်ဘက်ဒေသမှာတောက်ချန်နေကဆက်လို့ရုရှားနဲ့တူရကီနိုင်ငံကြားသဘောတူညီချက်အရပူးတွဲကင်းလက်မဲ့အစီအစဉ်တွေစတင်တော့မယ်ကြောင့်တူရကီသမ္မတရီချစ်တိုင်အာရဝန်ကဒီနေ့ပဲကြေညာလိုက်ပါတယ်။နေပြည်တော်မှာပူးတွဲကင်းလက်မဲ့အစီအစဉ်တွေတောက်ချန်နေစတင်မယ်အကြောင်းကိုတော့တူရကီသမ္မတကနိုင်ငံတကာပြောကြားတဲ့ရုံးမြင့်တမ်းကြားမင်းကုန်းထဲမှာထည့်သွင်းပြောဆိုလိုက်တာပါ။မြန်မာနိုင်ငံပါဝင်8000နိုင်ငံများတင်အာဆီယံနဲ့အရှေ့အရှေ့ထိပ်သီးညီလာခံနဲ့ရှေ့သတင်းပတ်တွေထိုင်းနိုင်ငံမှာကျင်းပတဲ့အခါအမေရိကန်ကအစ်စ်နိုင်ကိုယ်စားလှယ်ဖွဲ့ကသာဆေးလွတ်ဖို့စီစဉ်ထားပါတယ်။ထိပ်သီးစီးပွဲတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်မကြာသေးရင်တုန်းကမှခန့်လိုက်တဲ့အမျိုးသားလူမျိုးရေးချန်ပီယံရှိရောဘတ်စီအိုဘရိုင်ယန်နဲ့ကုသန်ရောင်းဝယ်ရေးဝန်ကြီးဝေဘာရိုစတိုကိုဆေးလွတ်မှာဖြစ်တဲ့ကြောင်းအင်ဂျီရောကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။
သတင်းချင်းချုပ်ကိုကိုအောင်လင်ဦးပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လွှင့်မှုကနန်းလောင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ L Subie L Thayet ဖြစ်ပါတယ်ဒီကနေ့ညပိုင်း VOE အစီအစဉ်တွေကိုလိုင်းတူမီတာ2532.51 နဲ့လိုင်းလက်တရာ90ရူကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေကြပါစေရှင်ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.